Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဩဂုတ်လ9ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလှိုင်းဒိုမီတာ25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမတင်ကြီးထိုက်ပါရှင်အမေရိကန်ရဲ့အီရန်အပေါ်ဒဏ်ခတ်ပိတ်ဆို့မှုတစ်ကဒီကနေ့စတင်တက်ရောက်ပါပြီ။နျူကလ িয়ার ကင်းစင်ရေးအတွက်မြောက်ကိုရီးယားဘက်ကလိုအပ်သလောက်မလုပ်ဘူးလို့အမေရိကန်သမ္မတအကြံပေးတဦးကပြောဆိုလိုက်ပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်နဲ့အတူကြည့်ညားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမယ့်သတင်းကတော့အစိုးရတက်တဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့တရုတ်ပြည်မှာတွေ့ခဲ့တဲ့အချိန်မှာတော့နှစ်ဖက်တင်ပြတဲ့ဆွေးနွေးချက်တွေကြောင့်ဆွေးနွေးပွဲကမအောင်မမြင်ဖြစ်ခဲ့ရပါတယ်။တပ်ဖက်ကဘာတွေဆွေးနွေးပါသလဲ
။တို့ကတော့ဒီခွိုင်းမထွက်ရဆိုတဲ့ဟာကိုလက်ခံရမယ်။ဒုတိယကတော့ပါတီစုံဒီမိုကရေစီစနစ်ကိုလက်ခံရမယ်။နောက်တစ်ခုကတော့ဒီဒုတော်ဝင်ရေးသုံးပါးကိုလက်ခံရမယ်ဆို
တဲ့ကချင်သတင်းအယ်ဒီတာတူပြောပြပေးသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်အောင်ရဲထွေးလူတက်တဲ့အမှုနဲ့ပတ်သက်ပြီးတော့ရာဇဝတ်ပြစ်မှုပြန်လည်လျှောက်ထားခံရသူ၃ဦးစလုံးဒီကနေ့တရားရုံးကိုလာရောက်ပြီးတော့သတင်းပို့ကြတဲ့သတင်း။နောက်မြန်မာနိုင်ငံကရေဘေးအတွက်ဂျပန်အစိုးရကလှူဒန်းကြတဲ့အကြောင်းနဲ့အတူမက္ကဆီကိုနိုင်ငံကဆက်ရုပ်ပြိုင်ပွဲကိုမြန်မာနိုင်ငံကနေလူငယ်9ယောက်ကိုစားပြုတွားရောက်ရှင်ပြိုင်ကြမဲ့သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ယူဝက်မှာတော့အမေရိကန်နိုင်ငံရေးအကြောင်းနဲ့အင်္ဂါညဒဲလီလိုက်အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်းနဲ့ကိုအောင်အောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်။အီရန်နိုင်ငံအပေါ်စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်ပြည်ထောင်စုကပြန်လည်ချမှတ်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေကိုကန့်သတ်နိုင်ရေးဖိအားပေးတဲ့အနေနဲ့အမေရိကန်ဘက်ကချမှတ်ခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကို2015ခုနှစ်နိုင်ငံတကာသဘောတူညီချက်နဲ့ဖယ်ရှားပေးခဲ့ပြီးတဲ့နောက်အခုလိုပြန်ပြီးဒဏ်ခတ်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကထပ်ခါလဲလဲဝေဖန်ခဲ့တဲ့အီရန်နျူကလ িয়ার အရေးနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်တို့နှုတ်ထွက်ခဲ့တာအခုဆိုရင်3လတာရှိခဲ့ပြီဖြစ်ပြီးဒဏ်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်မှုကမနေ့တင်းတင်းလာနေတဲ့ကောင်ကအဆလိုအသက်ဝင်ပါတယ်။အီရန်အပေါ်ဒဏ်ခတ်မှုတရားဝင်စတင်ပြီလို့ဒီကနေ့အင်္ဂါနေ့မှာအမေရိကန်သမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာရေးပါတယ်။အရင်ကဒဏ်ခတ်ထားတာတွေထက်ပိုပြီးပြင်းထန်ပြီးလာမယ့်နိုဝင်ဘာလမှာနောက်ထပ်အဆင့်တိုးမြင့်သွားမှာဖြစ်တယ်။အီရန်နဲ့စီးပွားရေးလုပ်သူတွေအမေရိကန်နဲ့စီးပွားရေးလုပ်လို့မရဘူး။သူ့အနေနဲ့ကမ္ဘာငြိမ်းချမ်းရေးအတွက်ပြောဆိုနေတာဖြစ်ပြီးတပြားသားမှမလျှော့နိုင်ဘူးလို့အမေရိကန်သမ္မတကတွစ်တာမှာဒီကနေ့ရေးတာပါ။အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကအီရန်နိုင်ငံရဲ့ကားထုတ်လုပ်မှုကဏ္ဍရွှေနဲ့အဖို့တန်တပ်တုကုန်သွယ်ရေးအီရန်ငွေကြေးနဲ့တခြားငွေကြေးလွှဲပြောင်းမှုတွေကိုပြစ်မှတ်ထားကြောင်းအမေရိကန်သမ္မတကပြောပါတယ်။အီရန်ဗဟိုဘဏ်နဲ့အလုပ်လုပ်နေတဲ့နိုင်ငံခြားဘန်ဒါရေးအဖွဲ့အစည်းတွေနဲ့စီးပွားရေးလုပ်ငန်းတွေနောက်အီရန်ရဲ့စွန့်အင်ဆန်ရဆက်ဆက်လွှဲပြောင်းမှုတွေအပေါ်ဒဏ်ခတ်မှုတွေကိုနိုဝင်ဘာလ9ရက်နေ့မှာအမေရိကန်ဘက်ကပြန်လည်စတင်မယ်အကြောင်းလဲသမ္မတထရန့်ကပြောဆိုပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အီရန်ပေါ်ပိတ်ဆို့ဒဏ်ခတ်မှုကတူရကီနဲ့အမေရိကန်ဆက်ဆံရေးအပေါ်မှာလည်းအထိကဲလာနိုင်ကြောင်းသုံးသပ်နေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အခုဆုံးဖြတ်ချက်ဟာသူသဘောထားသာဖြစ်ပြီးတော့သူတို့အနေနဲ့လက်မခံကြောင်းတူရကီကပြောကြားလိုက်ပြီးအခုလိုအခြေအနေဟာအရင်ကတည်းကအဆင်မပြေဖြစ်နေတဲ့နေတိုးမဟာမိတ်နှစ်နိုင်ငံကြားအခြေအနေပေါ်ဆက်ဆံရေးပေါ်ထိခိုက်လာနိုင်တာပါအမေရိကန်ဘက်ကတော့ပိတ်ဆို့တန်ခတ်မှုတွေကိုထိရောက်အောင်အနီးကစောင့်ကြည့်သွားမှဖြစ်ပြီးတော့အမေရိကန်ဘက်ကတကယ်အတီးရက်တီမဲ့သူတွေကိုတွေ့ရမှာဖြစ်တယ်လို့ပြောရတယ်အီရန်ပေါ်ပထမအကြော့ပိတ်ဆို့တက်မှုတွေဟာဒီကနေ့မှစတင်တက်ဝင်မှာဖြစ်ပြီးတော့အီရန်နဲ့ဆက်ဆက်တဲ့လေကြောင်းလိုင်းတွေငွေကြေးနဲ့သက်ဆိုင်တဲ့လုပ်ငန်းတွေပေါ်ပြစ်မှတ်ထားပြီးတော့ဒီအမေရိကန်ကပိတ်ဆို့တက်ခတ်လိုက်တာပါ။နိုဝင်ဘာမှာတော့အီရန်ရဲ့စွမ်းအင်ရောင်းချမှုကဏ္ဍကိုအဆုံးသတ်မဲ့တန်ခတ်မှုသစ်စတင်မှာပါ။တူရကီနိုင်ငံသားရေးဝန်ကြီးမာဗလော့ကာဗူဆိုဂလူကတော့အီရန်ပေါ်ချမှတ်တဲ့အမေရိကန်ရဲ့တန်ခတ်ရေးယူမှုတွေကိုလက်မခံပဲနိုင်ငံတကာရဲ့ဆုံးဖြတ်ချက်ကိုသာအတိအမှတ်ပြုမယ်လို့ဆိုပါတယ်။ချီနယ်လာနေတဲ့တူရကီရဲ့စီးပွားရေးအတွက်အီရန်ဟာအဓိကကုန်သွယ်ဘက်နိုင်ငံဖြစ်လာနေတဲ့ဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါတယ်။စွန့်ရင်မလုံလောက်တဲ့တူရကီဟာအီရန်ပေါ်မိခိုးအားထားနေရပြီးဒီနှစ်ပထမ6လအတွင်းမှာကိုတရက်ကိုရေနံပေပါပေါင်း 36,000 လောက်တင်သွင်းခဲ့ရပါတယ်။ဒါဟာတူရကီရဲ့သွင်းကုန်49%လည်းဖြစ်ပါတယ်ခင်ဗျာ။
စင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ထိပ်သီးတွေ့ဆုံပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကတိပြုထားတဲ့နျူကလ িয়ার အပြည့်အဝကင်းစင်ရေးကိုမြောက်ကိုရီးယားဘက်ကဆက်လက်လှုံ့ဆော်ဖို့ပြက်ကွက်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအချံပေဂျွန်ဘော်တန်ကစွပ်စွဲပါတယ်တကယ်လို့အနေဒါကရှွန်းရှွန်းဝေပြောဆိုချက်တွေမဟုတ်ပါဘူးမြောက်ကိုရီးယားဘက်ကနျူကလ িয়ার ကင်းစင်ရေးလက်တွေလှုံ့ဆော်ချက်တွေလိုအပ်နေတာဖြစ်တယ်လို့အမျိုးသားလုံခြုံရေးအချံပေဘော်တန်က Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားတာဖြစ်ပါတယ်ထိပ်သီးဆွေးနွေးပွဲပြီးနောက်ပိုင်းမြောက်ကိုရီးယားဘက်ကနျူကလ িয়ার ကင်းစင်ရေးအတွက်လိုအပ်တယ်လို့ယူဆထားသလောက်မလုပ်တဲ့အကြောင်းသူကပြောဆိုတာဖြစ်ပါတယ်မြောက်ကိုရီးယားအပေါ်အမေရိကန်ရဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုကိုဖြေလျှော့ပေးဖို့အမေရိကန်ဘက်ကမစင်စားဘူးလို့လည်းအမျိုးသားအကြံပေးကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းထံကိုလက်တလောပေးပို့ထားတဲ့စာထဲမှာနောက်ထပ်ဆွေးနွေးပွဲတွေလုပ်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကိုဆေလွေရေးအစိုးပြုထားတဲ့အကြောင်းလဲအမေရိကန်အစိုးရအင်ဂျီရောအရာရှိကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးဖို့ဆန္ဒရှိတယ်လို့လည်းအမေရိကန်သမ္မတကပြောဆိုထားတာဖြစ်ပါတယ်
။ Ivory Coast သမ္မတ Alassane Ouattara ရဲ့ဒီလူငင်းချမ်းသာကွင်းနဲ့မနီတင်းလန်လေးကအချင်းသား800ပြင်လွတ်တဲ့အထင်မှာ2011ခုနှစ်တုန်းကခဏတာဖြစ်ခဲ့ပေမဲ့လူအသေးပြောက်များခဲ့တဲ့ပြည်တွင်းစစ်မှာပတ်သက်ခဲ့သူသမ္မတကတော်ဟောင်း Simon Gbagbo ပြန်လည်လွတ်မြောက်လာပါတယ်။အကြံဖတ်မှုတွင်သူ့ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့နိုင်ငံတော်လုံခြုံရေးကို NDA ဖြစ်စေမှုဆွဲချက်နဲ့ပြည်ထောင်စီရင်ခံခဲ့ရပြီးခဲ့တဲ့2015ခုနှစ်ကဘက်ဘိုးကိုထောင်ဒဏ်20ချမှတ်ခဲ့တာပါပြီးခဲ့တဲ့နှစ်ကလည်းသူ့ရဲ့အပေါ်ဒီလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ဆွဲဆိုမှုကြိုးစားခဲ့ပေမဲ့အပြစ်မရှိကြောင်းဆုံးဖြတ်ခဲ့ပါတယ်ခမွန်ဖြစ်သူသမရဟောင်းလော်ရန်ဘက်ဘိုးကိုဆန့်ကျင်သူတွေကိုလက်တုံပြန်အကြမ်းဖက်တိုက်ခိုက်တဲ့အဖွဲ့တစ်ခုကိုလက်နက်တွေနဲ့တိုက်ခိုက်ရေးရဟန်းရင်းတွေအပါအဝင်သမရဂရောဟောင်းဘက်ဘိုးဦးဆောင်ခဲ့တယ်လို့အစိုးရရှိနေတွေကဆွဆွဲခဲ့ကြတာပါရွေးကောက်ပွဲမှာအလက်စိန်ကွာတရာအကိုရှုံးနေခဲ့တာကိုလော်ရန်ဘက်ဘိုးကလက်ခံမှုပေးချခဲ့တဲ့2011ခုနှစ်မှာ Ivory Coast နိုင်ငံမှာလူပေါင်း3000လောက်တည်ဆုံးခဲ့ပါတယ်သမရဟောင်းဘက်ဘိုးကိုတော့ဖမ်းဆီးပြီးတော့ The Hague နိုင်ငံတကာရာဇဝတ်မှုခုံရုံးကိုလွှဲပြောင်းပေးခဲ့ပြီးတော့လူသားမျိုးနွယ်ပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်ဆွဲချက်တွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်ไซโดมิเตอร์25 kHz 11803ญาไซโดมิเตอร์32 kHz 9335เนี่ยปฐมนาทีวัดมาไซแลนมิเตอร์190 kHz 1905ตัวนี้ก็ทุ่นลืมไปได้ครับเนี่ย
มีวีမြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့တင်းငွေနေ့ကအင်အားပြင်းငလင်ကြောင့်တည်ဆုံးသူ100ကျော်ရှိခဲ့ပြီးရှားပွေကယ်ဆယ်ရေးဆက်ပြီးဆောင်ရွက်နေကြပါတယ်မနေ့တနင်္လာနေ့မှာကဘာလက်ခီးသွွားအများစုကိုဘေးလွရာကဲထုတ်နိုင်ခဲ့ပြီးငရင်ကြောင့်အိုးအိမ်ဆုံးရှုံးခဲ့ရတဲ့ဒေသခံတွေကတော့အဖြစ်ဆောက်ထားတဲ့တဲတွေထဲမှာခိုးလုံနေကြရဆဲဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကလှုပ်ခတ်ခဲ့တဲ့ငရင်ကလမ်ပေါ့ကျွန်းရဲ့မြောက်ပိုင်းမြေအောက် 10.5 ကီလိုမီတာကိုဗဟိုပြုတ်ပြီးပြင်အား 6.9 မဂနီတုရှိတယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကထုတ်ပြန်ထားပြီးဆူနာမီသတိပေးချက်တောင်ထုတ်ခဲ့ရပါတယ်လှုပ်ခတ်ခဲ့တဲ့ငလျင်တန်းကိုအနည်းအနာကဂီလီနဲ့ဘာလီကျွန်းတွေစံပဝါနဲ့အရှိချဘကဒေသတချို့အပေါ်မှာပါတက်ရောက်မှုရှိခဲ့ပါတယ်ငလျင်ဗဟိုပြုလှုပ်ခတ်ခဲ့တဲ့လွန်ဖို့ကျွန်းအနည်းကခီးသွွားလာမှုများတဲ့ကျွန်းလေးတွေနဲ့ဂီလီကျွန်းငယ်လေးတို့ကလူတွေကိုအဓိကထားပြီးကဲထုတ်ခဲ့ရပါတယ်မနေ့တနင်္လာနေ့ကတော့လွန်ဖို့ကျွန်းကိုတင်းမော့နဲ့သွားဖို့အတွက်ခီးသွွားတွေကန်းချီငယ်လေးတွေမှတန်းစီဆောင်ဆိုင်ခဲ့ကြပါတယ်မနေ့တနင်္လာနေ့ကကီလီကျွန်းကနေလူပေါင်း 2,000 ကျော်ကဲထုတ်ခဲ့တယ်လို့အာနာပိုင်တို့ကပြောဆိုထားပါတယ်ရှင်
။အမေရိကန်ပြည်အောင်စုနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့သတင်းတပတ်ကျော်ကဆက်လို့လောင်ကျွမ်းခဲ့တဲ့တော်မီကဒီပြည်နယ်တမိုင်းမှာအကြီးမားဆုံးတော်မီဖြစ်လာကြောင်းပြည်နယ်အာနာပိုင်တွေကပြောပါတယ်။မန်ဒိုစီနိုကွန်ပလက်စ်လို့ခေါ်တဲ့ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတရားစီလောင်ကျွမ်းနေတဲ့တော်မီလောင်ကျွမ်းမှုနှစ်ခုကြောင်းဟက်တာ 3,000 ခွဲလောင်ကျွမ်းခဲ့တာဟာဆိုရင်ပြီးခဲ့တဲ့2019ခုနှစ်ဒီဇင်ဘာလကလောင်ကျွမ်းခဲ့တဲ့ Thomas Tommy လောင်ကျွမ်းမှုတဲ့ပိုကြီးသွားပါတယ်မန်ဒိုစီနို Tommy လောင်ကျွမ်းမှုရဲ့30ရာခိုင်နှုန်းကထင်းချုပ်ထားနိုင်ပြီးတော့မီလောင်ကျွမ်းမှုကဆက်ပြီးတော့ကြီးထွားလာနေတယ်လို့ California သစ်တော်နဲ့မီးဘေးကာကွယ်ရေးဌာနကမနေ့တနင်္လာနေ့နောက်ပိုင်းမှာပြောဆိုထားပါတယ် မန်ဒိုစီနိုကွန်ပလက်စ်တော်မီကြောင့်တည်ဆုံသူမရှိကြောင်းမိသက်ဌာနပြင်ကြားရေးဝန်ထမ်းက VOA ကိုပြောပါရယ်မိငင်းသက်ရေးအတွက်ဝန်ထမ်း4000နီးပါးဆောင်ရွက်နေပြီးတော့ရဟတ်ရင်တွေလေးရင်တွေနဲ့လည်းကောင်းရင်ကနေမိငင်းသက်နေကြပါရယ်ခင်ဗျာ
မလေးစားနိုင်ငံပိုင်း 1MDB လုပ်ငန်းကြီးရဲ့ငွေနဲ့ဝယ်ထားတယ်လို့ဆွဆဲခံရတဲ့ဒေါ်လာသန်း250တန်းဇင်ကန်ရွက်သင်းပေါ်တစ်စင်ဒီကနေ့မှာပဲမလေးရှားနိုင်ငံကွာလာလမ်ပူကစိတ်ကန်းကိုဆက်ကပ်လာပါတယ်။အင်ဒိုနီးရှားနိုင်ငံဘက်ထမ်ကျွန်းကနေခုံပေါင်းလာတဲ့မီတာ90ရှိတဲ့ Equanimity သင်းပေါ်ကဒီကနေ့အင်ကာနေ့မှာမလေးရှားနိုင်ငံခလန်းစိတ်ကန်းကိုဆက်ရောက်လာတာဖြစ်ပါတယ်။ခင်မန်ချိုမှတ်ပုံတင်ထားတဲ့ရွက်သင်းပေါ်ကိုအမေရိကန်တရားရေးဌာနရဲ့ပန်ကြားချက်နဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကအင်ဒိုနီးရှားနိုင်ငံဘာလီကျွန်းအနီးမှာအင်ဒိုနီးရှားအာဏာပိုင်တို့ကသိမ်းဆီးခဲ့တာဖြစ်ပါတယ်။ဒီစိန်ခံရွက်သင်းပေါ်ကိုတော့မလေးရှားစီးပွားရေးလုပ်ငန်းရှင်လူတေးဟိုကဝယ်ယူခဲ့တာဖြစ်ပါတယ်။မလေးရှားနိုင်ငံပိုင် 1MDB လုပ်ငန်းကြီးပိုင်ငွေကြေးတွေနဲ့အလဲသုံးစားလုပ်ပြီးဝယ်ယူထားတာလို့အမေရိကန်တာဝန်ရှိသူတွေကစွပ်စွဲထားတာဖြစ်ပါတယ
်။အမေရိကန်ပြည်အောင်စုဖလော်ရီဒါမှာရှိတဲ့ Cape Carnival အာဂါသလွတ်တင်ရေးစခန်းကနေ SpaceX Company ရဲ့ Falcon 9အာကာသဒုံးရင်ကိုဒီကနေ့မနက်ပိုင်းမှာပဲလွတ်တင်လိုက်ပါတယ်။အဲဒီလိုလွတ်တင်လိုက်ပြီးတော့မကြာခင်မှာပဲပထမအဆင့်ဖြစ်တဲ့ Falcon ဒုံးရင်ကိုတွန်းတင်တဲ့ပင်မ Rocket ဒုံးအစိတ်ပိုင်းကိုယင်းစီကနေပြန်ဖြုတ်လိုက်နိုင်ခဲ့ပြီး Atlantic သမုဒ္ဒရာထဲမှာချထားတဲ့ Of course I still love you လို့နာမည်ပေးထားတဲ့ဒုံးရင်စစ်နဲ့ကွင်းထဲကိုအောင်မြင်မြင်နဲ့ပြန်ဆင်းသက်နိုင်ခဲ့တယ်လို့ SpaceX ကပြောပါတယ်ခင်ဗျာ
။နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တန်ကြီးထိုင်းနဲ့ကိုအောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုထိတ်တန့်ရောက်သတင်းတွေတွေကိုဇက်တိုက်တင်ပြပေးကြပါမယ်။အစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့တရုတ်နိုင်ငံမှာတွေ့ဆုံကြရမှာတော့တင်ပြတဲ့ဆွေးနွေးမဲ့အခြေခံအချက်တွေပေါ်မှာနှစ်ဖက်စလုံးကအဆင်သင့်မရှိသေးတာကြောင့်ဆွေးနွေးပွဲဟာမအောင်မမြင်ဖြစ်ခဲ့ရတယ်လို့ကချင်သတင်းဌာနရဲ့အယ်ဒီတာကပြောပါတယ်။ပြီးခဲ့တဲ့လတုန်းကကျင်းပခဲ့တဲ့27ရာစုပင်လုံတတိယအကြိမ်အစည်းအဝေးမှာတော့KIO အပါအဝင်မြောက်ပိုင်းအဖွဲ့အစည်းနဲ့ငြိမ်းချမ်းရေးလုပ်ငန်းရှင်တွေကိုအလွတ်တွေ့ဆုံဆွေးနွေးဖို့သဘောတူခဲ့ကြတာလည်းဖြစ်ပါတယ်။အစိုးရတက်မတော်နဲ့မြောက်ပိုင်းအဖွဲ့တို့ကြားငြိမ်းချမ်းရေးအလားအလာတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားတာနားဆင်ပါရှင်
။ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးညီလာက27ရာစုပင်လုံတတိယအစည်းအဝေးပြီးတဲ့နောက်မှာကချင်လွတ်လပ်ရေးအဖွဲ့ KIO ဟာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာဇူလိုင်လ20ရက်နေ့ကတွေ့ဆုံခဲ့တယ်လို့တက်မတော်ကိုယ်စားလှယ်အဖွဲ့နဲ့တရုတ်နိုင်ငံမှာဒီလ5ရက်နေ့ကထပ်မံတွေ့ဆုံခဲ့တာပါတရုတ်နိုင်ငံယူနန်ပြည်နယ်တာလီမြို့ဆွေးနွေးပွဲကိုတော့တက်မတော်ဘက်ကအမတ်တက်စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းအောင်ကဦးဆောင်ပြီး KIO ဘက်ကတော့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာကဦးဆောင်ခဲ့ကြတာဖြစ်ပါတယ်ဒီဆွေးနွေးပွဲဟာစတင်ပြီးမကြာခင်မှာပဲပြက်ပြားခဲ့တယ်လို့ KIO နဲ့နှိဆက်သူတွေကိုကိုးကားပြီးသတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ် KNG ကကချင်သတင်းဌာနရဲ့ editor ကိုနော်ဒင်းကတော့ဆွေးနွေးပွဲမအောင်မြင်ရတဲ့အကြောင်းကိုအခုလိုပြောပါတယ
် KIO ဘက်ကတော့အချင်းပြင်းနေမှာဒီစစ်ပွဲတွေများတော့ပြည်သူလူထုတွေကဒုက္ခရောက်တော့ဘာဖြစ်ဖြစ်စစ်ပွဲအရှင်တွေကိုချော့ချဖို့ရေနောက်တစ်ခုကတော့အဲ့လိုထပ်ပို့ပြီးမှဒီနှစ်ဖက်ပိခရဲ့ဆေးရဟမျိုးတွေလုတ်ဖို့ရသူကတော့မျောလင်းတာပါနော်အဲသူတို့လည်းပဲဒီတမ်တော်ဘက်ကတော့အဲ့ဒီဟာကိုသူတို့ကမဆွေးနွေးမီမှာတက်ကြတဲ့ပုံစံနဲ့သူတို့ကတင်ပြပြီးမှဆွေးနွေးလာတော့စီဝေးကတော့ပြတ်သွားတယ်လို့ပြောတယ်လေ
တမ်တော်ဘက်ကတင်ပြချက်တွေကိုသူကအခုလိုဆက်ပြောပါတယ
်ဒီသူတို့ကတော့ဒီခွိုင်းမထွက်ရဆိုတဲ့ဟာကိုလက်ခံရမယ်ဒုတိယကတော့ပါတီစုံဒီမိုကရေစီစနစ်ကိုလက်ခံရမယ်နောက်တစ်ခုကတော့ဒီလူတော်ဝင်ရေး၃ပါးကိုလက်ခံရမယ်ဆိုတော့ဒီအချက်၃ချက်ကိုသူတို့ကဒီဟာကိုအရင်ရင် KIO ကလက်ခံမှသာလျှင်ဒီအပိခရဆေးရကိစ္စတွေဟာမျိုးတွေကိုဆွေးနွေးရအောင်ဆိုတဲ့ဟာဒီသူတို့ဘက်ကတော့အဲ့လိုမျိုးအချက်ကြိုက်တော့ KIO ဘက်ကလည်းအဲ့ဒီဟာဆွေးနွေးဖို့ KIO ဘက်ကနော်အစဉ်တည်းမဖြစ်သေးဘူးပြင်ဆင်ထားတဲ့ဟာလည်းမရှိသေးဘူးဆိုတော့ဒီဝေကတော့အမှသူတို့ကတော့ရတ်တော့တဲ့ပုံစံဖြစ်တယ
်ဒီဆွေးနွေးပွဲမှာ KIO ဘက်ကတင်ပြဖို့ရှိနေတဲ့အချက်တွေကိုလည်းကချင်သတင်းဌာနရဲ့ editor ကိုနော်ဒင်းကအခုလိုဆက်ပြောပါတယ
် KIO ဘက်ကရည်ရွယ်တာက1990လေးပြီးခရရစရစ်အချုပ်ကတိုင်းဒီစစ်တပ်တွေကိုဘလိုနေရာချမယ်ဆိုတဲ့ကိစ္စတွေပါတယ်အနောက်ပြည်တော်တွေ2013မှာတရုတ်စုရကနေပြီးမှဂျာဝန်ပြီးမှနော်သူတို့ဒီကချင်ပြည်နယ်မှာစစ်ရှင်ဆော့ချဖို့အတွက်သဘောတူစာချုပ်ပြီးရှိတယ်လေတော့အဲ့ဒါတွေကိုအခြေခံပြီးမှကျွန်တော်ဒီတမတော်နဲ့အပိကတ်ရဆေးရဟမျိုးတွေလုပ်နိုင်အောင်ဒီချက်နဲ့ KIO ဘက်ကတော့လာဆွေးနွေးတာဖြစ်တယ်။ဒါမဲ့အခုစီးပွဲမှာကတော့ဒီကိစ္စတွေကိုတမတော်ဘက်ကဆွေးနွေးဖို့လည်းမခံသေးဘူး။ဆိုတော့အဓိကပြဿနာကတော့အဲ့ဒါဖြစ်တာပေါ့
ဒီလ9ရက်နေ့တွေ့ဆုံပွဲနဲ့ပတ်သက်ပြီးတမရော်ဘက်ကရော KIO ဘက်ကပါသတင်းထုတ်ပြန်တာရှိသေးပါဘူးဒီနေ့ February လဆန်းကလည်းဒုတိယဘူဂျိုကြီးထွန်းထွန်းနောင်နဲ့ဘူဂျိုကြီးအင်ပန်လာတို့ပထမဆုံးချိန်တရုတ်ပြည်မှာဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာသဘောတူညီချက်တစုံတရာမရခဲ့သလိုဆွေးနွေးပွဲနောက်ပိုင်းမှာလည်းတိုက်ပွဲတွေပြင်းထန်ခဲ့ပါတဲ့ပြီးခဲ့တဲ့လကကျင်းပတဲ့21ရာစုပင်လုံးတတိယအစည်းအဝေးကာလမှာတော့ KIO အပါအဝင်မြောက်ပိုင်းအဖွဲ့တွေနဲ့အစိုးရတက်မတော်ခေါင်းဆောင်တွေတွေ့ဆုံပြီးငင်းချိုင်းလုပ်ငန်းစဉ်ကိုအလွတ်သဘောညှိနှိုင်းဆွေးနွေးဖို့သဘောတူခဲ့ပါတဲ့ဒီရက်ပိုင်းတွေအတွင်းဇူလိုင်လ17ရက်နေ့မှာတက်မတော်နဲ့မြောက်ပိုင်းအဖွဲ့ဝင် PSLF TNLA ခေါ်တအန်းပလောင်တပ်ဖွဲ့အကြတိုက်ပွဲဖြစ်ပွားပြီးစစ်သုံးဘန်းဖြစ်ဖမ်းဆီးခံရသူစေမူရဲမေ6ယောက်ကိုတက်မတော်ကအာရမပြုကျင့်တပ်ဖြတ်ခဲ့ကြောင်းဒီလ6ရက်နေ့မှာတအန်းပလောင်အဖွဲ့ကသတင်းထုတ်ပြန်ပါတယ်။စီမူရဲမေတွေကိုအတ္တမပြုကျင့်တပ်ဖြတ်တာနဲ့ပတ်သက်လို့တိတိကျကျစစ်ဆေးအရေးယူဖို့အတွက်လဲ PSLF TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကပြောဆိုပြီးဒီဖြစ်စဉ်နဲ့ငင်းချိုင်းလုပ်ငန်းစဉ်ကိုတရားစီဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ
်။ဒီဟာကိုစနစ်တကျမြင်ရတာရှိဖော်တိုစီစီမှာရင်းပို့ရလို့။ဒီဟာငင်းချိုင်းစစ်စာကြောင့်ဖြစ်လာတာကိုသူတို့ကျွန်တော်တို့မြင်ရတာပဲ။အနည်းငယ်ဖြစ်စရာတော့ကျွန်တော်ဆက်လက်ပြီးစီမီဘူးတော့လို့တော့ဒါတက်စလိုင်းမ
တမရဘက်ကတော့ဒီတိုက်ပွဲအတွင်းမှာလက်နက်မျိုးစုံ၃လက်နဲ့အတူအလောင်း၈လောင်းတင်းစီရမိကြောင်းဇူလိုင်လ19ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့21ဖွဲ့ရှိပြီးအဖွဲ့10ဖွဲ့ကလာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ် KIO PSLF TNLA အဖွဲ့တွေအပါအဝင်တရုတ်နယ်စပ်အခြေစိုက်မြောက်ပိုင်းအဖွဲ့9ဖွဲ့ဟာ NCA ကိုလက်မှတ်ရေးထိုးထားပါဘူးဒီအဖွဲ့တွေတဲကဝါနဲ့မိုင်းလာအဖွဲ့ကလွှဲရင်ကြံဖွဲ့တွေဟာအစိုးရတက်မတော်နဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေဆဲရှိနေတာဖြစ်ပါတယ်
ဖီယိုရီမြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဟာတာတရုတ်ဆောင်အောင်ရဲထွေရဲ့အမှုနဲ့ပတ်သက်ပြီးနောက်ဆုံးရအခြေအနေကိုတင်ပြပေးကြပါမယ်လူအများရဲ့မြင်ကွင်းမှာဝိုင်းဝန်းထိုးကြိတ်ကန်ကြောက်ရိုက်နှက်ခံရပြီးတော့တေဆုံးသွားရတဲ့ဟာတာတရုတ်ဆောင်အောင်ရဲထွေရဲ့အမှုနဲ့ပတ်သက်ပြီးတော့ဒီကနေ့ရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်မှာတော့ရာဇဝတ်ပြင်ဆင်မှုပြန်လည်လျှောက်ထားခြင်းခံရတဲ့၃ဦးစလုံးလာပြီးတော့တရားရုံးကိုသတင်းပေးပို့သွားပါတယ်အပြည့်အစုံကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ခန့်သတင်းပေးပို့ထားပါတယ
်ဟာတာတရုတ်ဆောင်အောင်ရင်ထွေတက်ခံမှုမှာခရိုင်တရားရုံးကချမှတ်ထားတဲ့အမိန့်ကိုပြင်ဆင်ဖို့ရှောက်ထားခံသူ၃ဦးဖြစ်တဲ့တန်ထွအောင်ခေါ်တာကြီးပြည်ပြူအောင်ခေါ်အောင်လေးကျော်စောဟန်ခေါ်ကျော်စောတို့၃စလုံးဒီကနေ့တရားရုံးမှာလာရောက်သတင်းပေးပို့သွားတာဖြစ်ပါတယ်သူတို့၃အတွက်တက်ဆိုင်ရန်တရားလွှတ်တော်ရှိနေတယ်ကိုလည်းကိုယ်စလဲလွှဲအပ်ခဲ့ပါတယ်အမှုနဲ့ပတ်သက်လို့ရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ကကြားနာမယ့်ရက်ကို၃ပတ်အကြိုတင်အကြောင်းကြားမှာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်သတင်းနဲ့ပြန်ကြားရေးအရာရှိဒေါ်နွဲ့နွဲ့ဦးက
ထောက်ထားခံရသူတွေလည်းသတင်းလာပြီးသွားပြီမကောင်းဘူးရှောင်းလင်းချက်ကြားနာမယ်အဲ့ဒီရှောင်းလင်းချက်တင်ကြားနာမယ်ဆိုတာ၃ပတ်ကျော်ကတည်းကပြင်ဆင်ခဲ့တဲ့ရှိတော့ခရမ်းမင်းဖြစ်မှာပေါ့ဒီပြင်ဆင်မှုကိုအောင်ရုံးနဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်မဖြစ်ဘူးဆိုလို့ရှိရင်တော့ဒီတိုင်းမဟုတ်ဘူးဥပဒေတော်တရားအရဆိုရင်တော့အရင်ပုံမှန်နေတယ်ဆက်ပေါ့
တရုတ်ဆောင်အောင်ရွှေထွေတက်ခံရတဲ့အမှုကိုတရားလူဘက်ကကြေးပြီးလို့ဆိုပြီးအမှုယူသိမ်းခဲ့တဲ့ပေါ်ဝေဖန်ချက်တွေထပ်ပေါ်လာပြီးတဲ့နောက်ဒီမှုကိုရုံးနဲ့ပြန်စစ်ဆေးဖို့တိုင်းဥပဒေရုံးကိုပြည်ထောင်စုရှင်းနေချင်ရုံးကညွှန်ကြားခဲ့ပါတယ်မြန်မာနိုင်ငံရဲ့တရားရေးစနစ်ပေါ်နိုင်ငံတော်သမ္မတဦးဝင်းမြင့်ကဝေဖန်သတိပေးခဲ့ပြီးပြည်ထောင်စုရှင်းနေချင်ရုံးကနေဒီမှုကိုပြန်ကင်တွယ်ခဲ့ပါတယ်အခုလိုရာဇဝတ်ပြင်ဆင်မှုရှောက်ထားချက်ကိုပြန်လည်လက်ခံခဲ့မယ်ဆိုရင်အရှိပိုင်းခရိုင်တရားရုံးကဆုံးဖြတ်ထားတဲ့တရားလူဘက်ကကြေးပြေလို့အမှုယူသိမ်းခဲ့တယ်ဆိုတဲ့ဆုံးဖြတ်ချက်ကိုဖျက်သိမ်းမှာဖြစ်ပါတယ်။ယူသိမ်းမှုကိုပြင်ဆင်ခဲ့မယ်ဆိုရင်တော့အမှုကိုအရှိပိုင်းခရိုင်တရားရုံးမှာပဲပြန်လည်စစ်ဆေးသွားမှာလည်းဖြစ်ပါတယ်ခင်ဗျာ
။ FOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကရေဘေးသစ်ဒုက္ခသည်တွေအတွက်လိုအပ်နေတဲ့အကူအညီကိုဂျပန်အစိုးရကနေပြီးတော့ JICA ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီကနေတဆင့်ပေးအပ်လှူဒါန်းလိုက်ပါတယ်။ပြည်내တချို့မှာတော့ရေပြန်ကျသွားပြီမဲ့လို့လက်ရှိမြန်မာနိုင်ငံတဝန်းမှာရေဘေးတင့်နေတဲ့ဒုက္ခသည်ဥယေက3000ကျော်အထိရှိနေသေးတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုကောင်းဇဟင်းကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံမှာဇူလိုင်လ20ရက်နေ့ကစတင်ပြီးမိုးရေချိန်များကရေကြီးရေချမ်းမှုတွေနဲ့ကြုံခဲ့ရတဲ့နေရာတွေကိုဂျပန်အစိုးရအနေနဲ့လိုအပ်တဲ့ကူညီထောက်ပံ့မှုတွေပေးသွားမှာဖြစ်တယ်လို့ဂျိုက်ကာဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်အေဂျင်စီကပြန်ကြားရေးတာဝန်ခံကိုကျော်လွင်ဦးကပြောပါတယ
်။ကျွန်တော်တို့ကတော့ကဟိုရေတိုင်ကြီးပေါ့နော်ဒီမှာအုံပြုနိုင်မှုတွေရေတိုင်ကြီးလေ ရေတန့်ကြီးပေါ့နော်အဲ့ဒါကျွန်တော်25ခုတခုကျွန်တော်တို့လီတာ3000ကျော်ဝင်နေခင်ဗျာ3350နဲ့ဒီနေ့ကျွန်တော်ပြန်ကြည့်လိုက်ဦးမယ်နော်အဲ့ဒါရေနောက်ပြီးတော့အဲ့25ခုရေနောက်ပြီးတော့ကျွန်တော်တို့တန့်ပေါ့နော်မိသားစု900လောက်နေနိုင်တဲ့တန့်ပေါ့နော်ရာရီတဲပေါ့နော်အဲ့ဒါကျွန်တော်တို့အလုံး1000ပါခင်ဗျာကျွန်တော်အဲ့ဒါအမှုဟိုကနော်ဒီကျပအစိုးရနေပြီးတော့ကျွန်တော်ဂျိုက်ကားနေခဲ့ဟိုကျွန်တော်ဒီညမကျွန်တော်နိုင်ငံမှာဆော်ရနေတဲ့ရေပေးသေးဒေသတွေကိုဒီပူညီကြတယ်လို့အထောက်အပံ့ပေးနိုင်ပြီကျွန်တော်ပတ်မိုးတာပါခင်ဗျာဟုတ်ကဲ့ပ
ါမိုးတုံလေးကကောင်းပြီးမိုးဆက်တိုက်ရတွန်းခဲ့တာကြောင့်မိုးပြင်းနဲ့ကင်းရင်ပြင်းနဲ့ပဲခူးတိုင်းဒုက္ခမြစ်တွေမှာစိုးရင်ရေအမတ်ထက်ကျော်လွန်ပြီးရေကြီးရေချမ်းတာတွေဖြစ်ပေါ်ခဲ့ပါတယ်လက်ရှိမြန်မာနိုင်ငံမှာတော့ရေပိတ်တင်ဒုက္ခတွေဥယျာဉ်3000ကျော်ရှိနေသေးတယ်လို့လည်းလူမှုဝန်ထမ်းကေဇေးရေးနဲ့ပြည်ထောင်နေရ6000ရေးပြောင်းစုဝင်ကြီးဒေါက်တာဝင်းမြတ်အေးကပြောပါရယ
်ရေပိတ်ကတော့အခုဒလောဆင်ဆယ်လीအခုရွံ့နေရော့နေသွားပါပြီအဆန်းကတော့3000ကျော်ကနေအခုလက်ရှိဟိုစခန်းမှာရှိတာက36882ဦးရှိတယ်စခန်းကြီးအကုန်လုံးပေါ့တနေငံလုံးဆိုတာကရင်ပြည်နယ်မွန်ပြည်နယ်တနင်္လာရီပဲကိုဟုတ်ပါတယ်ဒါပေမဲ့အဓိကတော့ကရင်မွန်ပဲခူးပေါ့နော်တနင်္လာရီမှနည်းနည်းကြံနေအဲဒါပါပဲအဲ့ဒီဟာကစုစုပေါင်းလူကြီးကကဲ့မှာရှိတာ36882ဦးရှိတယ်အဲ့ဒီကလက်ရှိပေါ့နော်အခုစခန်းကတော့တရားတစ်ခုကြံသေးတယ်အဓိကတော့ညံ့များကြံတာကတော့ပဲခူးတိုင်းမှာဖြစ်ပါတယ်ပဲခူးတိုင်းမှာ60ခုကြံတယ်စခန်းမွန်ပြည်နယ်မှာ17ခုကြံတယ်ကရင်ပြည်နယ်မှာ19ခုကြံတယ
်ရေဘေးဒုက္ခတက်စကန်တွေမှာအဖြစ်များလေရှိတဲ့ဝမ်းပြေဝမ်းလျှော်ယောဂါတွေမဖြစ်စေဖို့တောက်တုံးဤတဲ့ရရှိနိုင်ဖို့ကိုလည်းအဓိကထားလှုပ်ဆောင်နေတယ်လို့လည်းဝန်ကြီးကပြောပါရယ
်ကိုကောင်းဆန်ဟိန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မက္ကဆီကိုနိုင်ငံကဆက်ရုပ်ပြိုင်ပွဲမှာသွားပြီးတော့ပြိုင်ကြမဲ့မြန်မာလူငယ်လေးတွေအကြောင်းကိုတင်ပြပေးခြင်းပါတယ်မက္ကဆီကိုနိုင်ငံမှာမကြခင်ကျင်းပမဲ့ First Global Robotic Challenger ဆက်ရုပ်ပြိုင်ပွဲကိုမြန်မာနိုင်ငံကကိုစားပြုပြီးတော့လူငယ်9ယောက်တွားရောက်ရှင်ပြိုင်မှာဖြစ်ပါတယ်။အရင်တုန်းကနိုင်ငံတကာပြိုင်ပွဲတွေမှာပါဝင်ခဲ့သူတွေလို့ပဲသူတို့အကောင်းဆုံးကြိုးစားသွားမယ်လို့မျှော်လင့်ထားကြပါတယ်။ဒီလူငယ်တွေနဲ့မီဒီယာတွေ့ဆုံပွဲကိုဩဂုတ်လ6ရက်နေ့ညနေကဖန်တီးရအဖွဲ့အစည်းရုံးခန်းမှာကျင်းပခဲ့ပြီးတော့ပြိုင်ပွဲဝင်မဲ့ဆက်ရုပ်ကိုလည်းပြသခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်။
နိုင်ငံ160ကလူငယ်ဝင်ပြီးရှင်ပြိုင်မဲ့မက္ကဆီကိုနိုင်ငံကအင်ရှင်အနေနဲ့ကျင်းပသွားမဲ့ First Global Robotics Challenge ဆက်ရုပ်ပြိုင်ပွဲကိုမြန်မာနိုင်ငံကိုစားပြုလူငယ်9ယောက်ကသွားပြီးရှင်ပြိုင်မှာဖြစ်လို့မီဒီယာတွေနဲ့တွေ့ဆုံပွဲကိုဒီလ6ရက်ကရန်ကုန်မြို့ဖန်တီးရအဖွဲ့အစည်းရုံးခန်းမှာကျင်းပပါတယ်။ဒီပြိုင်ပွဲကိုလူငယ်ယောက်60ကရှောက်သွားတင်ခဲ့ရဖြစ်ပြီးအဲ့ဒီတဲက9ယောက်ကိုအစဉ်စဉ်ရွေးချယ်ခဲ့တာပါ။First Global အဖွဲ့ကကမ္ဘာတစ်လုံးမှာရှိတဲ့ကျောင်းသားလူငယ်တွေတဘာဝပတ်ဝန်းကျင်ရေးရာပိုင်းမှာဤပညာတိုးတက်လာဖို့ရည်ရွယ်ပြီးတည်ထောင်ထားရဲ့အကျိုးမြတ်မရည်ရွယ်တဲ့အဖွဲ့လို့ဆိုပါရယ်။မှတ်စနစ်နဲ့အဆင့်ခွဲသွားမဲ့ဒီပြိုင်ပွဲကိုနိုင်ငံပေါင်း160ကလူငယ်ပေါင်း1000လောက်ကဝင်ပြိုင်ကြမှာပါ။ပြိုင်ပွဲမှာအခြားနိုင်ငံတွေနဲ့ပူးပေါင်းပါဝင်ပြီးအုပ်စုဖွဲ့ရှင်ပြိုင်ရမှာဖြစ်လို့အဖွဲ့လိုက်ပူးပေါင်းပါဝင်မှုနဲ့စက်ရုပ်ရဲ့တည်ဆောက်တဲ့ဖြူဟာပိုင်းပေါ်မူတည်ပြီးရမှတ်ကွာချသွားလိမ့်မယ်လို့ရွေးချယ်ခံခဲ့ရတဲ့မတ်တီဝါဝါသိန်းကအခုလိုပြောပါရယ်။ဒီ
ရချက်ကတော့သူကဒီစက်ရုပ်ကိုစပြီးတော့စောက်ကောင်းမယ်ပေါ့လို့မျိုးစက်ရုပ်ကိုစောက်အောင်ဆိုရဲသူကတင်းတစ်ခုပေးထားတယ်ရှင်။အေးဒီနေ့ရတင်းကကျတော့ energy impact ဆိုရဲကောင်းတဲ့ပေါ့နော်။အဓိကကတော့သူကတဘာဝပေါင်းခြင်းကိုထိသိမ့်ခြင်းတဲ့တဘောမျိုးပေါ့နော်။ဒီ global warming တို့ evolution မတော့ pollution တွေကိုချော့ချခြင်းတဲ့တဘောမျိုးနဲ့လုပ်တဲ့တဘောပါရှင်။ဒီကမ္ဘာနိုင်ငံအသီးသီးတွေတွေ့ဆုံပြီးတော့အဲ့လိုပေါ့အချင်းချင်းအသိပညာတွေဖလှယ်မယ်ချင်းချင်းပူးပေါင်းဆောင်ရွက်မယ်ကမ္ဘာကြီးမှာတွေ့နေတဲ့ပြဿနာမျိုးဖြေရှင်းမယ်အတူတူဖြေရှင်းကြမယ်ဆိုတဲ့သဘောမျိုးပေါ့နော်အဲ့တော့ကျွန်တော်တို့ကတော့ဒီအဓိက bonus အမှတ်အများကြီးရတဲ့ဒီအများနဲ့ cooperation လုပ်တဲ့အပိုင်းတော့အဓိကထိုင်းလို့ဆောင်ရွက်ဖြစ်ပါရဲ့
ရွေးချယ်ခံရတဲ့လူငယ်9ယောက်က12ရက်မှာမက္ကဆီကိုနိုင်ငံကိုစားထွက်မှာဖြစ်ပြီးနိုင်ငံပေါင်းစုံနဲ့ရှင်ပြိုင်ရမှာဖြစ်လို့စိတ်လှုပ်ရှားနေကြအောင်အဖွဲ့တဲကတူဦးဖြစ်တဲ့ကိုတင်မင်းကျော်ကပြောပါရယ
်နိုင်ငံကတူလို့များရတယ်ကျွန်တော်နည်းနည်းတော့စိတ်လှုပ်ရှားတယ်ပြီးတော့ဟိုလူတွေကအများကြီးဆိုတော့အဲသူတို့ကရှားနိုင်ငံကိုကျွန်တော်တို့လိုပဲကြွယ်လူတွေဝမ်းသာသူတွေဆိုတော့အဲသူတို့လည်းတွေ့ရတော့ကျွန်တော်စိတ်လှုပ်ရှားပြီးတော့မနစ်ကအဖွဲ့ရလဲအဆင့်6ရတာကျွန်တော်တို့ဒီနှစ်လဲအောင်သူတို့ကိုမမီနာမသူတို့နေလာတော့ရအောင်ကျွန်တော်တို့ကြိုးစားပါဦ
းဒီပြိုင်ပွဲတွေကိုမနှစ်ကဝါရှင်တန်ဒီစီမှာစပြီးလုပ်ခဲ့ရဖြစ်ပြီးအဲ့ဒီပြိုင်ပွဲမှာမြန်မာကိုစားပြုလူငယ်တွေကအဆင့်6ရခဲ့ပါတယ်ထိုင်းနိုင်ငံလည်းဒီနှစ်ကစပြီးဝင်ပြိုင်သွားမှာပါရွေးချယ်ခံရတဲ့လူငယ်9ယောက်ကို First Global USA နဲ့ဖန်တီးရကပူးပေါင်းထောက်ပံ့ခဲ့ရဖြစ်ပါတယ်
ကိုစောထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါရယ်အမေရိကန်ပြည်အောင်စုကနေပြီးတော့အီရန်နိုင်ငံအပေါ်မှာစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေပြန်လည်ချမှတ်လိုက်ပြီးတော့မော်တော်ကားထုတ်လုပ်မှုရွှေနဲ့တခြားအဖို့ဒဏ်တပ်ထုကုန်သွယ်ရေးနဲ့ငွေကြေးတွေအပါအဝင်ကဏ္ဍတော်တော်များများကိုပိတ်မှတ်ထားပြီးတော့အရေးယူလိုက်ပါတယ်ဒီအရေးယူပိတ်ဆို့မှုဟာအီရန်ဆိုရဘက်ကနေမကောင်းတဲ့လုပ်ရက်ကိုပြောင်ပြောင်တင်းတင်းနဲ့ဆက်ပြီးလုပ်နေတာကိုတံပြန်တဲ့အနေနဲ့အီရန်အပေါ်မှာစီးပွားရေးအရာတိတိတသားဖိအားပေးဖို့နောက်သဘောတူညီချက်အစ်စ်တစ်ခုရဖို့ဖြစ်တယ်လို့သမ္မတထရန့်အစိုးရရဲ့ထိပ်တန်းတာဝန်ရှိသူတဦးကပြောပါရတယ်။2015နျူကလ িয়ার သဘောတူစာချုပ်တွေအရာရုပ်သိမ်းခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုပြန်ချမှတ်ဖို့ကြေညာချက်ကအမေရိကန်နဲ့သူ့ရဲ့ဥရောပမဟာမိတ်နိုင်ငံတွေကြားပို့ပြီးတော့မှကွဲသွားစေခဲ့ပါတယ်။အင်ဖြူရော်ရဲ့သတင်းတော်ပက်စီဝီဒါကူဆာဝရာသတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါရှင်။
ပြီးခဲ့တဲ့မေလကအီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ခဲ့ပြီးတဲ့နောက်သမ္မတထရမ့်အစိုးရကအီရန်နိုင်ငံကိုပထမကြော့အရေးယူပိတ်ဆို့မှုတွေကိုချမှတ်ပြီးတော့ဖိအားတွေပြင်းပြင်းထန်ထန်ပေးလိုက်ပါတယ်။အီရန်နိုင်ငံရဲ့ရေနံရောင်းချမှုအပေါ်အရေးယူပိတ်ဆို့တာအပါအဝင်ဒုတိယကြော့အရေးယူပိတ်ဆို့မှုတွေကိုတော့လာမယ့်နိုဝင်ဘာလမှာလုပ်ဖို့စီစဉ်ထားပါတယ်။မကောင်းတဲ့လောက်ရက်တွေလှုပ်ဆောင်နေတယ်လို့အမေရိကန်ကရှုမြင်ထားတဲ့လောက်ရက်တွေကိုအီရန်ဘက်ကပြောင်းလဲလာအောင်လုပ်ဖို့ရည်ရွယ်တာဖြစ်တယ်ဆိုပြီးအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ
် Right now the United States is undertaking a diplomatic and financial
အခုလောလောဆယ်မှာအမေရိကန်ဘက်ကလုပ်နေတာကအီရန်အစိုးရကသူတို့ဟာသူတို့ချမ်းသာအောင်လုပ်ပြီးမကောင်းတဲ့အဖျက်မှောက်လုပ်ငန်းတွေကိုအားပေးနေတဲ့ငွေတွေကိုဖျက်တောက်နိုင်အောင်အီရန်ပေါ်တန်တမန်ရေးနဲ့စီးပွားရေးအဖိအားပေးတဲ့လှုပ်ရှားမှုတွေကိုလှုပ်ဆောင်နေပါတယ
်ဒီတန်ခတ်ပိတ်ဆို့မှုအသစ်တွေက2015ခုနှစ်တုန်းကအရင်သမ္မတအိုဘားမားအစိုးရလက်ထက်မှာရခဲ့တဲ့နျူကလ িয়ার သဘောတူညီချက်ထက်ပိုကောင်းတဲ့သဘောတူညီချက်ကိုရစေမှာဖြစ်တယ်လို့လည်းသမ္မတထရမ့်အစိုးရကပြောပါတယ်သမ္မတထရမ့်ကတော့သူ့အနေနဲ့ဆွေးနွေးညီနိုင်မှုအသစ်တွေလုပ်ဖို့လမ်းဖွင့်ထားတယ်လို့မစ္စရီပြည်နယ်မှာမကြသေးခင်ကလုပ်ခဲ့တဲ့မဲဆွယ်စည်းရုံးမှုအတွင်မှာပြောကြားခဲ့ပါတယ
် We're ready to make a real deal not the deal that was done
ကျွန်တော်တို့အနေနဲ့ပြီးခဲ့တဲ့အစိုးရလက်ထက်မှာရခဲ့တဲ့သဘောတူညီချက်လို့မဟုတ်ပဲစစ်မှန်တဲ့သဘောတူညီချက်ရအောင်လုပ်ဖို့ကျွန်တော်တို့ဘက်ကအစင်းသင်ပါပဲအရင်သဘောတူညီချက်ကတော့အလွန်ဆိုးပါတယ
်ဒါပေမဲ့လည်းတနင်္လာနေ့ကရုပ်သံကနေပြောကြားခဲ့တဲ့မိန့်ခွန်းအတွင်မှာအီရန်သမ္မတဟာဆန်ရူဟာနီကတော့ဒီအယူအဆကိုလက်မခံဘဲပယ်ချလိုက်ပါတယ
်ဟမ်ဇမွန်ဘော့တာဟရီမ
်တန်ခတ်ပိတ်ဆို့မှုချမှတ်လိုက်တဲ့တစ်ချိန်တည်းမှာပဲဆွေးနွေးညှိနှိုင်းမှုလုပ်မယ်ဆိုတော့ဒီဆွေးနွေးညှိနှိုင်းမှုကဘာအတိတ်ပဲပါလဲဒါကဘာနဲ့တူလဲဆိုတော့တယောက်ယောက်ကသူ့ရဲ့ပြိုင်မဲ့ဒါမှမဟုတ်ရန်သူကိုဓားနဲ့ထိုးဖို့အတွက်ဓားကိုဆွဲထုတ်ပြီးတစ်ချိန်တည်းမှာပဲငါတို့ဆွေးနွေးညှိနှိုင်းတင်တယ်လို့ပြောတာနဲ့တူနေပါတယ
်။အီရန်ဘက်မှချမှတ်လိုက်တဲ့တန်ခတ်ပိတ်ဆို့မှုအသစ်တွေထဲမှာအီရန်နိုင်ငံရဲ့ဒေါ်လာ၊ရွှေ၊အဖိုးဒဏ်သတ္ထု၊အလူမီနီယံ၊တမနိ၊ခီးသည်တင်လေယာဉ်နဲ့ကြောင်မသွေးအရောင်းဝယ်တွေမလုပ်ဖို့တားမြစ်ထားပါတယ်။ဒါပေမဲ့လည်းတန်ခတ်ပိတ်ဆို့မှုတွေကအလုပ်ဖြစ်မယ်လို့မထင်ကြောင်း John Hopkins တက္ကသိုလ်ကစီးပွားရေးပညာရှင် Steve Hank ကပြောပါတယ
်။ Sanctions keep the regime in power
တန်ခတ်ပိတ်ဆို့မှုတွေကအာဏာရှင်တွေကိုဆက်လက်အာဏာတည်မြဲစေပါတယ်။နောက်ဒုတိယတစ်ခုကသူတို့ဘာလုပ်လဲဆိုတော့ရာဇဝတ်ဂိုင်းတွေကိုမှောင်ခိုတွေလုပ်ပြီးငွေတွေအများကြီးလုပ်လို့ရတယ်ဆိုတာကိုသူတို့ကစွဲဆောင်တာပ
ါဥရောပမဟာမိတ်တွေကတော့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုဆန့်ကျင်လိုက်ပြီးဥရောပသမဂ္ဂက EU ကုမ္ပဏီတွေအနေနဲ့အမေရိကန်ရဲ့ပိတ်ဆို့မှုအစ်စ်ကိုလိုက်နာစရာမလိုတဲ့တားမြစ်ချက်တစ်ခုကိုချမှတ်လိုက်ပြီးတော့အီရန်နဲ့စီးပွားရေးလုပ်မယ်ဆိုရင်လည်းအကာအကွယ်ပေးသွားမှာဖြစ်တယ်လို့ပြောပါတယ
်အမေရိကန်ကသူတို့ပိုင်နေပြင်ပကလူပုဂ္ဂိုလ်တွေကိုဒဏ်ခတ်တာဖြစ်ပါတယ် EU အနေနဲ့နိုင်ငံသားတရားရုံးတစ်ခုခုကဘလို့ဆုံးဖြတ်ချက်မျိုးကိုမဆိုအခြေခံခဲ့ရင်တက်ရောက်မှုပြည့်ပြည့်စုံနိုင်ပြီးတော့ပိတ်ဆို့မှုကလည်းကျမတို့အချိန်မနေ့6နာရီမှစပြီးအကျုံးဝင်မှဖြစ်လို့ EU လုပ်ငန်းရှင်တွေအနေနဲ့ထိခိုက်နစ်နာမှုတွေကိုပြန်ပြီးအဖက်ဆယ်ခွင့်ရှိမှဖြစ်ပါတယ်
အီရန်နိုင်ငံကတော့သူတို့ရဲ့နျူကလ িয়ার စီမံကိန်းဟာလက်နက်ထုတ်လုပ်ဖို့အတွက်ရည်ရွယ်တာမဟုတ်ဘူးလို့ထပ်ခါလည်လည်ညှိစို့ထားပါတယ်။ဒါပြင်နိုင်ငံတကာအနုမြေအေဂျင်စီကလည်းအီရန်နိုင်ငံဟာ2015သဘောတူစာချုပ်နဲ့အညီလှုပ်ဆောင်နေပြီးတော့ဒီသဘောတူညီချက်ကလည်းအီရန်နိုင်ငံရဲ့နျူကလ িয়ার လှုပ်ရှားမှုတွေကိုပို့ပြီးတော့စီစဉ်နိုင်အောင်ခွင့်ပြုထားတာဖြစ်တယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ
။ကိုရန်နိုင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါညချမ်းသတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနိုင်ရီဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့အင်္ဂါညဒဲရီလေးလိုက်အစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ25 32နဲ့54တို့ကနေစောင့်မျှော်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဩဂုတ်လ9ရက်အင်္ဂါညဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 kHz 15453ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြအင်္ဂါညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်။အခုအရင်ဆုံးကတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မတင်ဆက်ပေးပါမယ်မက်ခင်ဖြူထွေးကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်အမေရိကန်ဒေါ်လာ60ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းပေါင်း9000ကျော်အပေါ်မှာအခွန်ထွန်းမြင့်စီးကျက်မယ်လို့တရုတ်ဆိုရကချိန်ချောက်လိုက်တာနဲ့အတူအမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ဘက်နိုင်ငံတွေကြားကအခုနောက်ဆုံးတင်းမာမှုတွေကိုဝါရှင်တန်နိုင်ငံကြီးနဲ့စီးပွားရေးအတိုင်းဝန်းကစောင့်ကြည့်နေကြပါတယ်တရုတ်ကုန်ပစ္စည်းတွေအပေါ်ဒေါ်လာ200ဘီလီယံအခွန်တွန်းမြင့်ဖို့ထရမ့်မဆူရကအဆိုပြုခဲ့ပြီးတဲ့နောက်တရုတ်ဘက်ကလည်းအခုလိုအခွန်တွန်းမြင့်မဲ့အကြောင်းကိုကြေညာလိုက်တာပါဒီလိုအပြန်အလှန်လက်တုံပြန်နေကြတဲ့ကုန်သွယ်ရေးတိုက်ပွဲကြောင့်အမေရိကန်စီးပွားရေးအတိုင်းဝန်ကြားစိုးရိမ်မှုတွေတိုးလာနေပြီး Republican Party အတွင်းမှာလည်းကွဲလွဲမှုတွေပိုးပြီးတော့ဖြစ်လာနေပါတယ်သမ္မတထရမ့်ကတော့သူ့ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အခုလိုပြောပါတယ
် We are making new American dreams come true.
အမေရိကန်ရဲ့အိမ်မက်သစ်တွေလက်တွေ့အကောင့်ထဲပေါ်လာဖို့ကျွန်တော်တို့လှုပ်ဆောင်နေပါတယ်ဆိုပြီးသမ္မတထရမ့်ပြောသွားတာပါစီးပွားရေးအလင်းအမြန်ဖွံ့ဖြိုးလာနေပြီးအလုပ်လက်မဲ့ဥယျာဉ်ကျဆင်းလာတာလို့စီးပွားရေးအရာတိုးတက်လာတဲ့အခြေအနေတွေကိုသမ္မတကကြွားဝါပြောဆိုနေတာပ
ါ Now that we have the best economy in the history of our country this is the time to straighten out
ဘူးဆိုရင်နိုင်ငံသမိုင်းမှာစီးပွားရေးအကောင်းဆုံးအခြေအနေမှာရှိပါတယ်ကမ္ဘာပေါ်ကဘလို့နိုင်ငံနဲ့ဘလို့အချိန်ကချုပ်ဆိုခဲ့တဲ့စာချုပ်ပဲဖြစ်ဖြစ်အစိုးရဆုံးကုန်သွယ်ရေးသဘောတူစာချုပ်တွေကိုရှင်းထုတ်ပြရမယ့်အချိန်ပ
ါကုန်သွယ်ခွင့်တွေကောက်ယူဖို့အကောင်းဆုံးအချိန်ဖြစ်ပြီးတော့ဒီခွန်ငွေတွေနဲ့အမေရိကန်ရဲ့ဘဏ္ဍာငွေတွေတိုးတက်လာအောင်နောက်အလုပ်ခိုင်ခွင့်လန်းတွေဖန်တီးပေးနိုင်ပြီးတော့ပိုးပြီးတော့ကျွဲဝချမ်းသာလာအောင်လုပ်နိုင်မှာဖြစ်တယ်လို့သမ္မတကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာရေးသားခဲ့ပါတယ်ဒါပေမဲ့လွှတ်တော်တွင်ကသမ္မတရဲ့ Republican Party အမတ်တွေကတော့ဒါကိုသဘောမတူကြပါဘူး
I've made it pretty clear I don't think terrorists are the right answer. I don't support terrorists.
ကိုယ်နိုင်ကတင်းကျပ်တာကိုအပြေလို့ကျွန်တော်မယူဆပါဘူး။ကျွန်တော်မထောက်ခံပါဘူး
။အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ပြောသွားတာပါ။ Republican အထက်လွှတ်တော်အမတ် Rob Portman ကလည်းအခွန်ကျိုးမြင့်တဲ့သမ္မတရဲ့အစီအစဉ်ကိုအခုလိုဝေဖန်ပါတယ်
We need to be careful about taking action that increase barriers to trade. If we impose higher tariffs without justification, we invite
ကိုယ်နိုင်ဟန်တာဖြစ်စေနိုင်တဲ့လှုပ်ဆောင်ချက်တွေကိုကျွန်တော်တို့သတိထားရပါမယ်။တိကျမသုံးသက်ပဲကုန်သွယ်ကွန်တိုးမြင့်မယ်ဆိုရင်ကျွန်တော်တို့ပို့ကုန်တွေအပေါ်မှာလည်းတစ်ဖက်ကအခွန်တိုးမြင့်ပြီးလက်တုံပြန်လာအောင်ဖိတ်ခေါ်ရကြပါလိမ့်မယ
်ဒီလို Republican လွှတ်တော်အမတ်တွေအပြင်အခွန်တိုးတဲ့ကိစ္စကိုဝေဖန်သူတွေထဲမှာ Democrat အထက်လွှတ်တော်အမတ်တွေလည်းပါပါတယ်မြောက်ဒါကိုတာပြည်နယ် Democrat အထက်လွှတ်တော်အမတ် Heidi Heitkamp ကဆိုရင်အမေရိကန်လင်သမားတွေတီးနှံတွေရိတ်သိမ်းမဲ့အချိန်ဆလာနေပြီဖြစ်တာနဲ့အမျှတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲကြီးထွားလာတာကိုဒီလေသမားတွေမလိုလားကြတယ်လို့ဒီကုန်သွယ်ရေးစစ်ပွဲကတရုတ်နိုင်ငံထက်မြောက်ဒါကိုတာပြည်နယ်ကိုပိုးပြီးတော့အထင်အားစေမှာဖြစ်လို့တဟကိုဘက်ကအသာစီးရမယ်နီလာမဟုတ်ဘူးလို့သူ့ရဲ့ Twitter ကနေဝေဖန်ရေးသားခဲ့ပါတယ်။သမ္မတထရမ့်အဆိုအရကတော့ကုန်သွယ်ကွန်တိုးမြင့်တဲ့အတွက်အမေရိကန်စီးပွားရေးလုပ်ငန်းတချို့မှာသတိသာသာထိခိုက်နိုင်ပေမဲ့လို့ဒီကုန်သွယ်ရေးစစ်ပွဲဟာတရုတ်နိုင်ငံကိုပဲပိုးပြီးတော့ထိခိုက်စေမှာဖြစ်ပြီးတော့အမေရိကန်အတွက်အသာစီးရလာစေမှာဖြစ်တယ်လို့ပြောပါတယ်။
We have to have good trade deals. We're going to make our country so much richer than it's ever been.
ညတာကောင်းမွန်တဲ့ကုန်သွယ်ရေးသဘောတူညီချက်တွေရှိဖို့လိုပါတယ်။ဒါမှသာကျွန်တော်တို့နိုင်ငံကိုဘယ်တော့ကနေမှမတူကျွဲဝချမ်းသာအောင်လုပ်နိုင်မှာပါ
။စီးပွားရေးအုပ်စုတွေကတော့ရှေ့မှာကြုံရနိုင်တဲ့အန္တရာယ်တွေအထက်စိုးရိမ်နေပါတယ်။ခိုင်မာအားကောင်းတဲ့စီးပွားရေးဆောင်ရွက်ချက်တွေဆိုပြီးသမ္မတထရမ့်ကဂုဏ်ယူဝင့်ကြွားစွာပြောနေတဲ့အခြေအနေတွေဟာကုန်သွယ်ကွန်တင်းကျပ်မှုတွေကြောင့်ထိခိုက်လာနိုင်တယ်လို့အမေရိကန်ကုန်သွယ်ကြီးများအဖွဲ့ကလည်းသတိပေးပြောဆိုထားပါတယ်ရှင်။
ခင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေဆောင်မြော်နေကြတဲ့အင်္ဂါညဓာတ်ရိုက်လေလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုဇော်ဝင်းလိုက်နဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်အင်္ဂါညဓာတ်ရိုက်လေလိုက်စီစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာ VOA တရားလေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးဟာအခုဆိုရင်နှစ်30ပြည့်ပါပြီနေစာဒေသတွေကတဆင်ပြည်ပနိုင်ငံတွေကိုရောက်သွားကြတဲ့ဒီမိုကရေစီအားစုတွေနဲ့ပြည်တွင်းမှာရှိနေကြတဲ့အင်အားစုတွေဟာခဏချင်းထိတကွဲတပြားစီဖြစ်နေကြသေးပါဒီနေရာမှာအခုဒီနေ့ပါဝင်ဆွေးနွေးကြမဲ့သူတွေကတော့ဒီရှစ်လေးလုံးရဲ့အခြေခံသဘောတရားတွေကိုသိရှိထားပြီးဖြစ်ပေမဲ့လည်းဒီမသိသေးတဲ့သောရရှင်တချို့ကိုသိရှိနိုင်အောင်ကျွန်တော်အခြေခံအကြောင်းလေးတွေနည်းနည်းပြန်ပြောချင်ပါတယ်68ဒီမိုကရေစီအရေးတော်ပုံကာလတုန်းကတော့အားလုံးအတူတူပဲတပါတီအာဏာရှင်စနစ်ကိုဖျောက်ချဖို့ကြိုးစားခဲ့ကြတယ်။အဲ့ဒီနောက်အာဏာသိမ်းစစ်အစိုးရကိုဆက်ပြီးဖျောက်ချနိုင်ဖို့ကြိုးစားရင်းပြည်တွင်းမှာဆက်လုပ်သူကလုပ်လက်နက်ကန်တိုက်ပွဲဝင်မယ်ဆိုပြီးဆုံးဖြတ်ပြီးတော့နေဇတ်ဒေသတွေကိုတောခွေတဲ့သူကခိုးခဲ့ကြတာပါ။အခုတော့ကာလရွေ့ရှားသွားပြီးနေဇတ်မှာတောခွေတဲ့သူတွေဟာတတိယနိုင်ငံတွေရောက်နှီးမျိုးစုံနဲ့ဘဝရည်တည်အတွက်ရုန်းကန်ကြရင်ဒီမိုကရေစီတိုက်ပွဲကိုဆက်ဆင်နွှဲခဲ့ကြတာပါ။အာဏာရှင်လက်အောက်မှာပြပြဝတ်နေတဲ့ကာလတုန်းကတော့ပြည်ပကလူတွေကပဲလှုပ်ရှားနိုင်ခဲ့ပြီးအထက်မှာမြေအောက်လှုပ်ရှားမှုဖြစ်ရည်တည်နေသူတွေနဲ့စီးလုံးညီညွတ်စွာရည်တည်ခဲ့ကြရတာကအခုတော့ပြည်တွင်းမှာနိုင်ငံရေးလှုပ်ရှားခွင့်တွေရကြပြီးတဲ့နောက်မှာပြည်တွင်းအုပ်စုပြည်ပအုပ်စုတွေဆိုပြီးတော့အမျိုးမျိုးကွဲလာတာကိုတွေ့ရပါတယ်။ဒါကြောင့်ဒီပြည်တွင်းပြည်ပအုပ်စုတွေစုပေါင်းပြီးတော့ကျွမ်းကျင်ရာကဏ္ဍတွေမှာတိုင်းပြည်အတွက်အရင်လိုပဲစီးစီးလုံးနဲ့အလုပ်လုပ်ကြရင်ခီးဖြစ်နေတဲ့မြန်မာဒီမိုကရေစီပြည်ပင်ပြောင်းလဲရေးပိုပြီးခီးတွင်လာမလားဆိုတာကိုကျွန်တော်အဓိကဆွေးနွေးချင်တာဖြစ်ပါတယ်။အခုလေလိုင်းပေါ်မှာဆွေးနွေးဖို့ရောက်နေကြတဲ့သူတွေရှိပါပြီ။88မျိုးဆက်ကျောင်းသားကောင်းဆောင်ဟောင်းတယောက်ဖြစ်တဲ့ဦးကိုကိုကြီးဆက်ရှိပါတယ်။ဒေါက်တာတင့်ဆွေကျွန်တော်တို့ NLD လွတ်တော်အမဟောင်းလက်ဖြစ်လက်ရှိအမေရိကန်နိုင်ငံမှာခြေဆိုင်ပြီးတော့နိုင်ငံရေးလေ့လာသုံးသပ်သူဖြစ်ရည်တည်နေတဲ့ဒေါက်တာတင့်ဆွေရှိပါတယ်။နောက်ပြည်ပ88ရေတော်ပေါ်မှာပါဝင်ခဲ့ပြီးတော့အခုအဝေးရောက်တက်ကြွလှူရှားသူဖြစ်ရည်တည်နေတဲ့ဒေါက်တာနိုင်အောင်လည်းရှိပါတယ်။နောက်တခြားဆွေးနွေးကြမဲ့သူတွေလည်းကျွန်တော်တို့လေလိုင်းပေါ်မှာရှိနေပါပြီ။ဆိုတော့ကျွန်တော်ပထမဆုံးဥက္ကိုကိုကြီးကိုလေလိုင်းပေါ်ဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ဥက္ကိုကြီးကြားပါလားခင်ဗျ။
ဟုတ်ကဲ့ကြားပါရနော
်ဟုတ်ကဲ့ဥက္ကိုကြီးအခုကျွန်တော်စစောအစအခြေစင်းပြောခဲ့သလိုပါပဲဟောမပြည့်တော့ကံရရှိကျွန်တော်တို့ပြည်တွင်းမှာနိုင်ငံရေးလှုပ်ရှားမှုတွေလွတ်လွတ်လပ်လပ်အတိုင်းအတာတစ်ခုထိရလာပြီဆိုပေမဲ့လည်းပြည်ပမှာရှိနေတဲ့အင်အားစုတွေကလည်းမနည်းဘူးကျွန်တော်တို့ကြံနေသေးတာတွေ့ရပါတယ်ဒါပေမဲ့ဒီအင်အားစုတွေပြန်လဲပေါင်းစည်းပြည်ပမှာရှိနေတဲ့လူတွေပြည်တွင်းပြန်ဝင်ပြီးတော့လှုပ်ရှားနိုင်ရေးဆိုတာဟာလမ်းကြောင်းဟာထင်သလောက်ပွင့်မနေသေးတာကိုတွေ့ရတော့ဒါပေါင်းစည်းအတွက်တိုင်းပြည်အတွက်ရှေ့ရှုပြီးလှုပ်ကြမယ်ဆိုရင်ပေါင်းစည်းရေးအတွက်ဘာတွေများအကန့်အသတ်တွေရှိနေတယ်လို့ဥက္ကူကိုကြီးမြင်မိပါလဲ
။ဟိုပထမဆုံးကတော့ကျွန်တော်လူပုဂ္ဂိုလ်တွေပေါ့လေကာယကံမြောက်ပေါင်းစည်းနိုင်ဖို့မှာကျွန်တော်တို့ဒီတချို့အခက်အခဲတွေကတော့ဗီဇာပြဿနာပေါ့။ဒီပါရောက်နေတဲ့ကျွန်တော်တို့ရဲဘော်တွေဂျီရင်းကိုပြန်ဝင်ဖို့ကိစ္စမှာတချို့ဒီဗီဇာဖိတ်ခံထားရတယ်အကန့်အသတ်ခံထားရလို့ပြန်ဝင်လို့မရတဲ့ရဲဘော်တွေရှိတယ်ပေါ့။အဲ့တချို့ကြတော့လေကိုယ့်ရဲ့မိသားစုအခြေအနေကိုယ့်ရဲ့ရည်တည်ရေးအခြေအနေတွေအကြောင်းမို့လို့ပဲဒီပမှာနိုင်ငံသားအဖြစ်နဲ့ခံယူထားပြီးတော့ကျွန်တော်တို့ပြည်တွင်းနိုင်ငံရေးကိုကာယကံမြောက်ဝင်မလုပ်နိုင်တဲ့ဒီခုနကလက်တွေ့ဆိုင်ရာအခက်အခဲရှိတယ်ပေါ့နောက်အကန့်အသတ်တစ်ခုကတော့နိုင်ငံရေးရည်တည်ချက်အယူအဆပိုင်းဆိုင်ရာကွဲလွဲမှုတွေပေါ့လေဆိုတော့အဲ့ဒါမျိုးကျွန်တော်ရည်ဘူးရအဖြစ်ကတော့နှစ်ပိုင်းရှိတယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့နိုင်ငံရေးရောက်ခွဲလွဲမှုကြတော့လာ2008ဖွဲ့စည်းပုံကိုလက်မခံနိုင်ဘူးဆိုတော့အခြေအနေမျိုးအယူဆတည်ကြရှိတယ်လို့ဒီပြည်တွင်းမှာကြတော့လည်း2008ဖွဲ့စည်းပုံကိုမကြိုက်တော့လည်းပဲလက်ခံပြီးတော့နိုင်ငံရေးပါတီတွေကနေတစ်ဆင့်ပြင်ပြောင်းလဲလဲဖို့ကြိုးစားနေရတဲ့အခြေအနေတွေလည်းရှိတော့အဲ့တော့ခုနကဒါလူပုဂ္ဂိုလ်ကာယကံမြောက်ပူးပေါင်းဆောင်ရွက်ဖို့အခန့်ဒီအဟံတားတွေရှိတယ်လို့နိုင်ငံရေးအရာရည်တည်ချက်ပေါ်လို့သဘောထားကွဲလွဲတာမျိုးတွေလည်းရှိနေတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်
။ဟုတ်ကဲ့ကျွန်တော်ဒီဗီဇာပြည်ဝင်ခွင့်ဗီဇာပိတ်ပင်ခံရတဲ့ကိစ္စကိုကျွန်တော်နောက်ပိုင်းမှလည်းနည်းနည်းဆွေးနွေးချင်ပါတယ်။အခုလောလောဆယ်တော့ကျွန်တော်ဒေါက်တာတင့်စီကိုလေလိုက်မှဖိတ်ခေါ်ချင်ပါတယ်။ဒေါက်တာဆစ်စီရဲ့အမြင်သဘောထားကိုလည်းကျွန်တော်တို့အရင်ကြားချင်ပါတယ်။အချင်းရောအရင်ပြောပြပါအောင်။ဒါတင်ဆရာဟိုမကြသေးခင်ကပဲမြန်မာနိုင်ငံသွားလေပြီးတော့ဒါပထမဆုံးချိန်ပေါ့နော်နှစ်ပေါင်းများစွာအတွင်းမှာပထမဆုံးချိန်ပြန်ရောက်ခွင့်ရပြီးတော့အခုမကြခင်မှာပြန်လာတဲ့သူဆိုတော့အထက်အခြေအနေလည်းပို့ပြီးတော့သိမယ်ပြပမှာရက်တည်နေရတဲ့လူတွေရဲ့အခက်အခဲတွေဟိုဆန္ဒတွေကိုလည်းသိရှိနေတဲ့သူတူဦးဖြစ်တော့ဆရာအမြင်လေးကိုလည်းအရင်ပြောပါအောင်ဟု
တ်ကဲ့ခင်ဗျာကျွန်တော်မြင်လာတော့ဒီမြန်မာ့အပြီးမှာဒီနေ့လက်ရှိနိုင်ငံရေးခင်းခြင်းအပြင်အတွင်းပေါ့နော်ကျွန်တော်စိတ်ပစ္စည်းကမကောင်းဘူးလို့ကျွန်တော်မြင်ပါတယ်အလားပေါ့နော်ဥတီချက်ကတော့ပကံနဲ့စီကိုသွားနေတယ်လို့ကျွန်တော်မြင်ပါတယ် ကျွန်တော်တို့ညီညွတ်ရေးပေါင်းစည်းရေးဆိုတာတော့အကျံကောင်းပါတယ်သို့တော်တယ်လေကျွန်တော်တို့ဟိုဥတီကျေးရည်ရဲ့ကျဲမှာဒီနေ့ရင်းကိုကျွန်တော်တို့အနည်းဆုံးဒါအားရကြအောင်နော်အဲတခြားအဖွဲ့အစည်းကျွန်တော်တို့မြောက်များစွာဟိုဖွဲ့ပြသွားကြတော့နော်ရှင်ရေတို့အပြီးမှာဒါပြောရမှုကလည်းတဘာဝကြတာပေါ့တခြားဖွဲ့အစည်းတွေကိုကျွန်တော်ပြောလို့ပါဘူးကျွန်တော်ပါဝင်တဲ့အဲပါတီပေါ့နော်အဲ့ဒီပါတီကဟိုကျွန်တော်တို့အပြင်ဖြတ်ပြီးတော့ဒီပါရောက်လှုပ်ရှားသူတွေကိုအဲ့ဒီရက်တဲ့ဖြတ်မှုတကယ်ဝန်တဲ့ဖြတ်မှုတွေကျွန်တော်မသိဘူးပေါ့နော်ကျွန်တော်နားလည်တယ်လို့ကြားရတာလောက်ကတော့ဟိုဒီပါဖြတ်ထန်နေထောင်ကြတာအမှတ်ပေးနိုင်တာတော့မတူဘူးလို့ကျွန်တော်ကနားလည်တာ။အဲ့တော့ဒါလည်းဒီမကန်နေမော်ဒယ်တွေကလည်းဖြစ်ချက်ကြီးရှိမှာပေါ့။အဲ့ဒီအတွက်လည်းကျွန်တော်ကအပြစ်မပြပါဘူး။အဲ့တော့ပိစမုခကိုကျွန်တော်ပိစမုတော့မတုံ့ပြန်ပါဘူးဟိုအဲ့ရနေရာအနေတောင်းထားတာချင်းတကူဟိုအမြင်မတူကြမှုရှိတယ်အဲခါတော့လည်းပဲကျွန်တော်တို့ပေါ်စီရေးပြောပြောအဲတတိတူလုံးကြီးပြောပြောမှာခက်တဲ့ဆုံးရရှိတယ်လို့အဲနဲ့လေဘုတ်ပါတခုလေးနဲ့ကျွန်တော်ပဏာမပြောပြရစီခင
်ဟုတ်ကဲ့ကျွန်တော်တို့ပြည်တွင်းမှာသွားလာပြီးတော့လှုပ်ရှားတဲ့အခါမှာလည်းဒီဆရာပြောသလိုပဲအနေဒီအဖွဲ့အတွင်းမှာအနေဒီပါတီအတွင်းမှာရောဒီတခြားလှုပ်ရှားနေကြတဲ့သူတချို့ရဲ့အမြင်မှာရောအဲ့လိုမျိုးရှိတယ်ဆိုတော့ကျွန်တော်သိပါဒါပေမဲ့ဟိုတတိပုဂ္ဂလအဖြစ်ရပ်တည်ပြီးတော့လုပ်နေကြတဲ့လူပုဂ္ဂိုလ်တော်တော်များများဒီ88မျိုးဆက်တော်တော်များများကတော့အဲ့ဒီအမြင်မျိုးမရှိဘူးအားလုံးဟိုတပြေးညီသဘောထားတဲ့သူတွေလည်းရှိတယ်ဆိုတော့လည်းကျွန်တော်တို့တွေ့ရပါတယ်ဆိုတော့ကျွန်တော်ဒေါက်တာနိုင်အောင်ကိုလည်းလေးလိုက်မော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာနိုင်အောင်ဟာဆိုရင်လည်းရှစ်လေးလုံးရေတော်ပေါ်မှာထဲထဲဝင်ဝင်ပါဝင်ခဲ့တယ်။နောက်နေဇတ်ဒေတာမှာလည်းဒါဟိုလက်နက်ကန်တိုက်ပွဲကာလကအစကျွန်တော်တို့တော့ရှောက်ရပ်တည်ပြီးတော့လှုပ်ရှားလာခဲ့တယ်။ပြင်းရင်းလည်းပြန်ရောက်ဖူးပြီးပြီးအခုပြပမှာပြန်ပြီးတော့ရပ်တည်နေတယ်ဆိုတော့အထက်ပြင်ကိစ္စလေးတွေလည်းတော်တော်လေးတိမိခေါင်းမိရှိနေပြီးဆိုတော့ဒေါက်တာနိုင်အောင်ရဲ့အမြင်လေးကိုလည်းကျွန်တော်တို့အရင်ကြားပြရစေဦး
။ဟုတ်ကဲ့ဟိုကျွန်တော်ကတော့ဟိုလို့ပြောမယ်ကိစ္စနည်းပုဂ္ဂိုလ်တွေတော့ပြောမယ်ဒါပေမဲ့ဟိုဘယ်လိုဖြစ်ဖြစ်ဟိုဗာလဲဟိုရင်ဖွင့်ပြီးနားထောင်ပြီးပါလို့မေတ္တာရခံကြပါတယ်အဲ့တော့ပြင်းပြင်းကိစ္စကိုပြောမယ်ဆိုလို့ရှိရင်ကျွန်တော်အထက်ထမအဓိကအပြောမျိုးအင်အားစု၃ခုပေါ့ဗျာအခုကျွန်တော်တို့ 88.9 ပေါ့ကျွန်တော်တို့ 88.9 တဲ့ကောင်းကင်ကကြဲအောက်စုရှိရနောက် LED နဲ့အခြားနိုင်ငံတွေပါတီအင်အားစုရှိရနောက်ပြီးတော့ဒီအရက်ဖက်လူလူဖွဲ့ကြီးရှိရအဲ့တော့ကျွန်တော်တို့2012အကုန်ပိုင်းလောက်ကပြန်တော့ဝင်လိုက်ထွက်လိုက်ပေါ့နော်နှစ်ဖက်စလုံးနဲ့ရှိတယ်ကျွန်တော်လည်းသွားတယ်အထက်ထက်ဟိုကောင်းမများလေးဒီဘက်ကိုလာကြတယ်အဲ့တော့အဲ့ဒီအချိန်တွေမှာမိတ်ဆက်ကြတယ်မိတ်ဖွဲ့ကြတယ်တရင်ဖရဲကြတယ်အချိန်မျိုးရှိတယ်ဒါပေမဲ့တပြည့်ပြင်းတောက်ပိုင်းမှာဟိုအလုတ်ကိစ္စတွေပြောတဲ့အခါကျတော့ဟိုမိကမတလုံးဝဖြစ်နေတဲ့အခါမျိုးရှိတယ်နောက်ဆွေးနွေးတဲ့အခါမှာလည်းဟိုတိုးသွားကြည့်အခါကျတော့တကယ်တမ်းပြောရင်ဒါဟိုတိုက်ပြီးတော့ဟိုထိတိရအောင်မရှိဘူးနော်ဒါတယောက်ချင်းကိစ္စလည်းဖြစ်နိုင်သလိုမှ ABS ဆက်သူလူပေါင်းတဲ့သူဆိုလို့ရှိရင်လည်းလာအဖွဲ့စည်းလာရှင်းနေကြတာရှိတယ်ဒါပေမဲ့အဲ့ဒီလုတ်တရားဟိုရှင်းနေမှုတွေရက်သွားတယ်ပေါ့နော်အလုတ်တရားမပေါ်ဘူးပေါ့ဆိုတော့ကျွန်တော်ကဒီဒီထဲမှာဟိုအချင်းကပြောရလို့ရှိရင်တော့ကျွန်တော်ကဟိုစိတ်ထဲမှာဟိုဘာလဲကျွန်တော်ထင်တဲ့ခင်မင်းချက်ကဘာလဲဆိုတော့ပထမတစ်ချက်ကတန်ပြန်းနဲ့ဆိုရင်မှုပေါ့နော်ဒါကကျွန်တော်နိုင်ငံတကာမှာလေ့လာတဲ့အခါကျတော့ဒီအိမ်ဆိုင်မှုဖွင့်နဲ့ပြည်ပြင်းလှုပ်ရှားမှုတွေကြားထဲမှာအဲ့ဒါအမြင်နဲ့ရှိတယ်ဘာလဲဆိုတော့ဒီဟိုအပြင်ကလူတွေကအုပ်စီးသွားမလားဆိုတဲ့ဥစ္စာမျိုးလောကတော့မသိအောင်ဝင်ရင်သွားမလားဆိုတဲ့ဥစ္စာမျိုးအဲ့လိုမျိုးဆိုရင်မျိုးရှိကောင်းရှိနေအကုန်ရှိမယ်လို့ကျွန်တော်ပြောတာမဟုတ်တော့ဒါပေမဲ့ကျွန်တော်တချို့ပြန်တန်းကြားရတယ်ရှိတယ်ဘာလို့ဆိုဟာဒီလူတွေအပြင်မှာ26နဲ့ဆိုလို့သူတို့နာမည်ကိုရောင်းစားကြတယ်သူတို့ရောင်းစားကြတယ်ဆိုတော့အဲ့လိုမျိုးမြင်ခံမျိုးတွေအတန်မျိုးတွေကျွန်တော်ပြန်ကြားရတယ်ရှိတယ်ဒါကဒီတန်ရက်နဲ့ဆိုရင်မျိုးကိုကြော်လွန်နိုင်တဲ့ဆွေးနွေးမှုတွေဒီမရောက်ခဲ့ဘူးပေါ့နော်ကျွန်တော်အမြင်ပြောတာနောက်တစ်ခုကဘာလဲဆိုတော့ဒီတခါတလေကြတော့ဒီဟိုဖြတ်တန်းမှုရပဲပြောပြောကျွန်တော်ဟိုလောက်ကနဲ့နိပရိယပေါ့နော်ကျွန်တော်မားပြောမပြောဘူးလောက်ကနဲ့နိပရိယမှာအချို့ဟာတွေမတူတာတွေရှိတယ်ရှိတယ်နဲ့ဥပမာကျွန်တော်ပြောဆက်ရလာချင်းမတိုက်တာချင်းတူတယ်ဆွေးဆွေးဆွေးနေနဲ့တပြေးပြေးနဲ့ကြောင်းရမယ်ဆိုတာလည်းတူတယ်လွတ်တော်တွင်လွတ်တော်ပြင်ပတွေလည်းတူတယ်တခါလေကြတော့ကျွန်တော်ကဘာစိတ်ထဲမှာပြောလာလို့ဟာတခါလေကြငါတို့ကအပင်ရနေပြီးအပြီးကျူကြတာကိုထိုင်ဆောင်နေရလားပေါ့ဟုတ်တယ်အလုပ်ကိုဖြည်းဖြည်းချင်းပြီးမြောက်ဆုံးမြတ်ပြီးနေလုံးမလာပေါ့ဆိုတော့အဲ့လိုဟာမျိုးတွေမှာကျွန်တော်ကခုနပြောတဲ့ဥစ္စာမျိုးတွေပေါ့နော်အာဥပမာဆိုကျွန်တော်တို့ဟိုဘာရဲမရင်းကြမဖွဲ့စည်းပုံပြင်ဆင်ဆိုပြီးဒီ၃ချက်ပါညာပါညာဝင်နေဝင်လာလို့တဲ့ပြီးတဲ့ခါကျတော့ဘယ်လိုပြောမလဲဟိုပြင်ရက်တော့ပြန်အောင်ဆိုတော့ကျွန်တော်တခါလေးကျတော့ဒီ89ကဟို19ကျူလိုက်ဟာမျိုးသွားတတိကြတယ်ဒါကျွန်တော်လည်းမရှိပါဘူးနော်
ဆိုတာဒုတိယချက်ပေါ့နောက်တစ်ခုကဟိုအထဲမှာလုံရင်းလုံနေလွတ်တော်သွင်းလွတ်တော်ပြန်ပါလို့ပြောနေတယ်ဟိုအထဲထဲမှာဘာဖြစ်လာလဲဆိုဒီတပ်ပေါင်းစုတွေမာမိတ်ပုံစံကပြောက်သွားတယ်လို့ဖြစ်တယ်နော်ဒါဒီအတွင်းကျင်ကိစ္စတွေမဟုတ်ဘူးဒါအထဲထဲမှာဘာဟိုသူ့ဘာသူတည်တံလည်းဖြစ်နေတဲ့ကိစ္စမျိုးပေါ့နော်ဆိုအဲ့ဒီကြောင့်မလည်းကျွန်တော်အပြင်းလူတွေကဟိုလိုက်ပါစီမျိုးကြီးဆိုတဲ့အခါမှာကျွန်တော်ဘယ်ဟိုလိုက်ပါစီပြောမှာဆိုကိစ္စမျိုးမှာနေရာပြောက်တာပေါ့နော်
ဟုတ်ကဲ့
ပါလည်းနဲ့နေရာပြောက်တာပေါ့နောက်တစ်ခုကအရေးကြီးဆုံးပြောချင်တာကဘာလဲဆိုတော့ဒါဟိုကျွန်တော်အရေးဆုံးပြောတာပါတခါလေကြတော့ဟိုကျွန်တော်တို့ကဘာလဲဆိုတော့ရန်သူကြောင်းနေသလားမာဘူကကြောင်းနေသလားခေါင်းဆောင်ကကြောင်းနေသလားဆိုတဲ့ကိစ္စမျိုးတွေကကျွန်တော်စိတ်ထဲမှာဟိုတိုးတော့တိုးတော့ဖြစ်တယ်ဆိုတော့ကျွန်တော်တို့ပြန်လာရဲဆိုတော့တယောက်ချင်းနဲ့ကြွကြွအဖွဲ့စည်းနေတယ်ပြောပြောကျွန်တော်တို့အတွေ့အကြုံတွေစိတ်ကူးစိတ်သက်တွေပုံကြီးနဲ့ကျွန်တော်ကဖောင်ဖြစ်ကြတယ်ကျွန်တော်ဆိုအဖွဲ့ကြီးပဲဖြစ်တယ်ဒါပေမဲ့အခုဖြစ်နေတာကဘာလို့ဆိုတော့ဖျားပြီးညက်ချက်ခံရတဲ့အနေတော်ညီညာဖြစ်သွားသလားဆိုပြီးတော့မှဟိုဟိုစိတ်ထဲမှာအလိုဖြစ်တယ်ပေါ့ဒါပေမဲ့ဘလို့ပြပေါ့ကျွန်တော်စိတ်မချော့ပါဘူးနေသုံးသလေးလုပ်ပြီးပြီးအဲကိုလိုင်းရာကိုကိုလုံးငံကြလောက်လုပ်မယ်ဆိုတဲ့စိတ်မျိုးပါ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ဒီညမှာကျွန်တော်တခုဝင်ပြီးပြောချင်တာကလည်းအဲ့လိုပါပဲဟိုဟိုပြည်တွင်းရင်ပြပလို့ကျွန်တော်လည်းသဘောထားပြီးပြောတာမဟုတ်အခုချိန်ဟာကျွန်တော်တို့ဒီတယောက်နဲ့တယောက်အားနိုင်ရမယ့်အချိန်လည်းမဟုတ်တော့ဘူးနှစ်30ကာလကိုဖြတ်တန်းခဲ့ကြပြီအသက်အရွယ်အားဖြင့်အတွေ့အကြုံအားဖြင့်လည်းဒါဟိုတချို့ဆိုခေါင်းဆောင်မှုအခမ်းအနားမှာနေရာဝင်ယူနေတဲ့သူတွေရှိလာပြီလက်ရှိအာဏာရပါတီတဲ့မှာလည်းဝန်ကြီးချုပ်တို့ဝန်ကြီးတို့အဆင့်ဟိုလွတ်တော်အမတ်တို့စတဲ့ခေါင်းဆောင်ပိုင်းကဏ္ဍမှာနေရာယူလာတဲ့အဆင့်ရောက်လာကြပြီအဲ့ဒီတော့ကျွန်တော်တို့တယောက်နဲ့တယောက်ဒီနေရာမှာအားနာနေဖို့အချိန်မတန်တော့ဘူးပြောစရာရှိတာပုံမှန်လင်းလင်းပြောတင်တယ်လို့ယူဆပါတယ်ဟိုဒီဆွေးနွေးပွဲပြီးရင်လည်းနောက်ပိုင်းမှာဆက်ပြီးဆွေးနွေးပြောဆိုနေကြမယ်လို့လည်းကျွန်တော်သိပါတယ်ဟိုတယောက်နဲ့တယောက်ပေါ့ဟိုပုံကိုချင်းရင်းနှီးမလို့ပဲဖြစ်ဖြစ်အဖွဲ့အစည်းရပဲဖြစ်ဖြစ်ပေါ့နော်ဆိုတော့ကျွန်တော်အခုလေလိုင်းမော်ကိုဆက်ပြီးတော့ဟိုဆွေးဝင်ဆွေးနွေးမဲ့ကိုလမောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုလမောင
်ဟုတ်ကဲ့ကျွန်တော်တို့ပြောခဲ့ပေးတဲ့ကိုစောင်းလန်းနဲ့ BOU အထူးပဲကျေးဇူးတင်ပါတယ်ဗျာကျွန်တော်တို့နှစ်30ပြည့်ခဲ့ပါပြီအဲပြည်ရင်းပြပမှာပေါင်းစည်းပြီးလုပ်တဲ့လူတွေလည်းရှိပါတယ်ကျွန်တော်တို့ဆိုမရက်ဖန်ဖွင့်မဲ့ဒီမိုကရေစီကြောက်တိုင်ဆိုတာကျွန်တော်ပကိုးမှာဖွင့်မဲ့ဥစ္စာကိုလည်းကျွန်တော်ပြည်ထောင်ပြပပေါင်းပြီးတော့လုပ်ကြပါတယ်ကျွန်တော်သတော့ပြောရတဲ့ကျွန်တော်တို့ရဲဘော်ကြီး၃ယောက်ပြောသွားတာကိုပဲကျွန်တော်ဟိုပြန်ပြောချင်ပါတယ်ဘာလို့ဆိုပထမတော့ခြားကိစ္စပြောလို့ပါအဲ့တော့ဒေါ်အောင်ဆန်းစုကြည်နဲ့ပဲပတ်သက်ပြီးကျွန်တော်တိုင်တယ်ပြီးပြောပါမယ်အဲ့ဒေါ်အောင်ဆန်းစုကြည်ပထမဆုံးနေအခြေချုပ်ကလွတ်ခဲ့တဲ့၁၂ရက်၇လ95နေ့မှာကျွန်တော်ဒေါ်အောင်ဆန်းစုကြည်တခုမိခဲ့ပါတယ်အဲ့ဒါအများလည်းမသိပါဘူးတိတိနဲ့ထင်လို့ပြောပါတယ်ဒေါ်အန်ဒီ ABSDS ကိုဘယ်လိုသဘောထားလဲလို့မေးတဲ့အခါမှာဒေါ်အောင်ဆန်းစုကြည်ကဒီမိုကရေစီရဖို့အတွက်ညီပေါင်းစုံနဲ့လုပ်ရမယ်အန်ဒီကတော့ပြော့တယ်ထင်ရင်ထင်အန်ဒီကတော့တွေ့ဆုံဆွေးနွေးရပဲတဲ့အဖြေကရှင်းပါလေဗျာဒီမိုကရေစီရဖို့ညီပေါင်းစုံနဲ့လုပ်ရမှာပါကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုလာမောင်ဝင်ဆွေးနွေးပေးတာကျွန်တော်ကိုခမောင်လင်းကိုလည်းပခုတ်ကူမျိုးကကိုခမောင်လင်းနဲ့တခါတည်းဖိတ်ခေါ်ကြမှာလေပြီးမှကျွန်တော်တို့ပြန်ပြီးဆွေးနွေးတာလေးဆက်လုပ်ချင်ပါတယ်ကိုခမောင်လင်းလည်းပြောစရာရှိတာလေးကိုအချင်းချင်းပြောပေးပါအောင်ခင်ဗျဟုတ
်ကဲ့ကျွန်တော်ပြောချင်တာကတော့ဒီပတ်တကြတော့ဟိုအမေဒီအစိုးရနဲ့ဟိုအစိုးရအဖွဲ့ရနေရည်ဒီဘက်ရောက်အဖွဲ့စီဒီလိုရှားမျိုးအဖွဲ့စီတွေကိုမင်းကြီးကြီးတွေ့နေတယ်ဒီမှာနေရာပေးတယ်မင်းကြီးတွေလက်ထဲတန်းနေစားထားဆက်ဆံနေတယ်လို့ပြောတယ်ယူရတယ်နော်နံပါတ်၄ကဒီလိုရဲ့ဒီလိုအဖွဲ့စီတွေကသဘောရမကြည့်ရရင်တွေ့နေရတယ်အဲဒီဘက်ကဒီအဖွဲ့တွေကိုသဘောရမကြည့်ဘူးချင်းချင်းလေးတွေကလည်းဒီဘက်အဖွဲ့တွေကိုသဘောရကြည့်ကြည့်အားနည်းနေတယ်လို့ပြောယူဆပါရမလား
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအလိုရင်းတူရင်းဆွေးနွေးပေးတာကိုတိလဲမှုကလေလိုင်းမှာရှိပါသလားခင်ဗျာကိုတိလဲမှုလဲဝင်ဆွေးနွေးပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီစစ်လို့အောင်ကြောင်းမှာကျွန်တော်အနေနဲ့ကတော့အမတန်မှလည်းကြည်ကဲဝန်းလဲကြကောင်းတယ်လို့ကျွန်တော်မြင်တယ်ကျွန်တော်အနေနဲ့ကတော့မင်းမော်နော်အဲ့ဒီစစ်လို့အရေးခင်းမှာနော်စစ်မနဲ့ဒီလိုကြီးရပြီလို့ကျွန်တော်သက်ထားတယ်ခင်ဗျာဒါပေမဲ့နော်ဘုကြောင့်နေရဲ့အစိုးရကနော်ဒီလူလူကိုမတရားတက်ဖြတ်ပြတ်ခဲ့တာတော့လူပေါင်းများများစွာတည်ခဲ့တယ်ခင်ဗျသူတို့အခုတရင်ကမှပြောနေကြတာ3000ပြောနေကြတယ်အမှန်မှာတော့3000အကျော်မှတည်တယ်လို့ကျွန်တော်မြင်တယ်ဘာဖြစ်လဲဆိုကျွန်တော်တို့ကတော့ဒီလူလူအနေနဲ့စစ်မှန်တဲ့ညီညာရေးကိုလိုချင်တယ်စစ်မှန်တဲ့ဒီမိုကရေစီကိုလိုချင်တယ်ဒါပေမဲ့မရဘူးမရတော့ကျွန်တော်တို့အနေနဲ့ဆက်လက်ပြီးတော့တောင်းဆိုဖို့လိုတယ်နော်ဒီထောက်ရှိအခြေခံဥပဒေအတိအကသူတို့ချက်တရားမဲ့ဒဏ္ဍာရီဖြစ်တယ်ဗျာဘာဖြစ်လို့ဆိုပြူလူပြင်းနေတဲ့အခြေခံဥပဒေဖြစ်နေတဲ့အတွက်ပါ
ဟုတ်ကဲ့ ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုတိလက်မှုဝင်ဆွေးနွေးပေးတာကျွန်တော်ဥကိုကိုကြီးကိုလေလိုက်မော်တလက်အလဲပေးချင်ပါတယ်ဥကိုကိုကြီးရောအခုစောစောဟိုဒေါက်တာတင်းစီပြောသွားတာဒေါက်တာနိုင်အောင်ပြောသွားတဲ့အချက်တွေရှိပါတယ်နောက်ပြီးတော့ဒီစောစောဒေါက်တာတင်းစီပြောသွားတဲ့အချက်ထဲမှာဆိုလို့ရှိရင်ဒီအာပြပကိုရောက်နေတဲ့အဖွဲ့အစည်းတွေအပေါ်နဲ့ဒီထောင်ကျတဲ့လူတွေအပေါ်အန်ဒီထဲကလူတချို့ရဲ့သဘောထားထားပုံအမှတ်ပေးပုံကြီးကမတူဘူးလို့ပြောပါတယ်ဥက္ကုကြီးကိုယ်တိုင်လည်းနိုင်ငံရေးကိစ္စနဲ့ထောင်အများကြီးကြားခဲ့တယ်ပိဆက်ခဲ့ရတာတွေအများကြီးရှိတယ်ဆိုတော့အဲ့ဒီဟာကအဲ့ဒီလိုမျိုးအတမ်းမျိုးဥက္ကုကြီးကိုယ်တိုင်ကြားမိသလားဥက္ကုကြီးကတော့ဟိုဒီပြည်တွင်းပြပဆိုတဲ့အယူဆတွေပေါ်မှာစောစောပြောသွားတဲ့အပိုင်းနှစ်ပိုင်းကွဲနေတာအပြင်ဘာတွေများမြင်မိတာရှိသေးတယ်လဲကျွန်တော်တို့မတူညီတဲ့ဟာတွေရှေ့ဆက်လှုပ်လို့ရမယ့်ကဏ္ဍတွေမှာ
အဲကျွန်တော်ကတော့ဒီပြည်တွင်းပြပဆိုတဲ့အဲ့ဒီသတ်မှတ်ချက်တွေတက်ကိုကျွန်တော်တို့ကဒီအခင်းကြီးတစ်ခုလုံးကိုခြုံငုံပြီးတော့ချိဘယ်လိုချက်သွားကြမလဲဆိုတဲ့ဒီဒီကောင်မြောက်စဉ်းစားတာမျိုးတွေကျွန်တော်ကတော့ဖြစ်စေခြင်းတယ်။ဘာလို့လဲတော့ဟိုနားလည်မှုလွှဲနိုင်တဲ့ဒီပြည်တွင်းပြပအတွင်းရဲ့အပြင်ဆိုတာမျိုးပြောလိုက်ရင်ဟိုတစ်ခုလုံးကိုမခြုံငုံပြီးတော့ပဲနဲ့ကွဲကွာနေတယ်ကိုကွဲနေတယ်ဆိုတဲ့သဘောမျိုးအိပ်ပဲပေါက်သွားမှာကျွန်တော်ကတော့စိုးတယ်။အဲ့တော့တကယ်ကကျွန်တော်တို့ဟိုနိုင်ငံရေးအပြောင်းလဲကိုကျွန်တော်တို့သတိထားမိဖို့လိုတယ်။တစ်ခုကပြည်တွင်းပြပဘယ်အချိန်မှာချိန်ဆမှုအကောင်ဆုံးလဲလို့ပြောရင်90ရွေးကောက်ပွဲရလအကောင့်တွေပေါ်ရေးဆိုတဲ့ကာလမှာတုန်းကပြည်တွင်းမှာလည်းဟလာဒီအကြောင်းကြောင်းနဲ့ဆန္ဒပြတာတွေရှိတယ်ပြပကလည်းနိုင်ငံတကာတန်ယုံနေရှိမှသွားပြီးဆန္ဒပြတယ်အရင်သာလွမြောက်ရေးလို့90ရလအကောင့်တွေပေါ်ရေးလို့ဆိုတော့သွားကြတယ်အဲ့ဒီကနေပြီးတော့2012ရာပြတ်ရွေးကောက်ပွဲဝင်လိုက်တဲ့အချိန်မှာပြည်တွင်းကစဉ်းစားချက်က2008ကိုမကြိုက်ဘူးဆိုပေမဲ့လက်တွေ့ကျတဲ့နီလန်းအဖြစ်နဲ့တော့ရွေးချယ်လိုက်တဲ့အချိန်မှာ90ရလတ်ကိုဗဟုပြုပြီးတော့လှုပ်ရှားနေတဲ့အထူးသဖြင့်နိုင်ငံတကာလှုပ်ရှားမှုကလုံးဝပျောက်သွားတယ်။ဘာလို့90ရလတ်အကောင့်တွေပေါ်ရေးဆိုတာမဟုတ်တော့ဘဲနဲ့ဟိုပြောရရင်တော့ဘာ issue အကန့်အမှန်မသိဘူးပေါ့နော်။ဒီနဲ့ချက်ချင်းအဲ့လိုပုံပြောင်းသွားတာကိုတွေ့ရတယ်။အဲ့ဒီကစပြီးတော့ကျွန်တော်တို့ကနိုင်ငံရေးအရာကိုလိုက်ကဒါအပြန်အလှန်ဟို coordination ပေါ့ဒီနိုင်ပူပေါင်းဆောင်ရွက်တာမျိုးမဟုတ်တော့ဘဲနဲ့ပြည်တွင်းမှာတက်တက်လုပ်ပြီးတော့ဟိုပြည်ပကဒီအခြေအနေကိုကြည့်ပြီးတော့မြေပြင်ကြည့်ပြီးကပ်ဖို့ပြောသူတို့ကိုသူတို့ပြန်နေရာချရတာပေါ့ဒီအဲ့ဒီလိုမျိုးဖြစ်တယ်လို့ကျွန်တော်ကတော့မြင်တယ
်ဟုတ်ကဲ့ခင်ဗျ
အခုအခြေအနေမှာကြတော့ကျွန်တော်တို့ကဟလာဒီ NLD အစိုးရလည်းလွတ်တော်ထဲရောက်လာတယ်အစိုးရဖြစ်လာတယ်အဲ့ဒီအချိန်မှာသူကအတိုက်ခံတော့ရက်တည်ရတဲ့ပုံစံနဲ့အစိုးရအခြေအနေမှာရက်တည်ရတဲ့ပုံစံနဲ့ဟိုအထူးသဖြင့်စစ်တမ်းနဲ့ဆက်ဆံရေးနောက်တစ်ခါဒီငြိမ်းချမ်းရေးဖြစ်စဉ်ကိုသူဥဆောင်ရတဲ့အခြေအနေအဲ့ဒီအခြေအနေတွေအပေါ်မှာကြံတဲ့လူတွေကဟိုကျွန်တော်တို့88ကိုနိုင်ကဟိုပြောရရင်ဇက်ဖို့အဖြစ်နဲ့ဝန်းရံနေဆိုတဲ့ကဏ္ဍကနေတော့ရောက်လာခဲ့ရတာဖြစ်တယ်ဖြစ်တော့အခုအချိန်ခါမှာကျွန်တော်တို့ပါဆိုတော့ကျွန်တော်တို့ဆိုတဲ့ခါမှာလည်းအားလုံးမဟုတ်ပေမဲ့နိုင်ငံရေးရကျွန်တော်တို့အယူဆကျွန်တော်တို့သဘောထားရက်တည်ချက်တွေကိုအတီးကြဆောင်ရွက်ချင်လာတဲ့လုပ်ချင်လာတဲ့အယူအဆတွေပေါ်လာတယ်။ဟုတ်လားဒါပေမဲ့တူညီတဲ့ကိစ္စတွေနိုင်ငံအတွက်အကျိုးရှိမဲ့ကိစ္စတွေမှာလည်းပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့အသင့်သင့်ရှိတယ်။သို့တော့အဲ့ဒီလိုအခြေအနေမျိုးမှာပြည်ပကရဲဘော်တွေကဘယ်အခန်းကဏ္ဍကနေဆောင်ရွက်ရမလဲဆိုတဲ့ကိစ္စအပေါ်မှာဟိုပြောရရင်တော့ line မရှင်းမှုဖြစ်တယ
်။ဟုတ်ကဲ့ဟုတ်က
ဲ့တတမဖြစ်ဘူးဖြစ်တယ်။ဒါကြောင့်နောက်ပိုင်းမှာတော့ဖြစ်နိုင်ရင်ကျွန်တော်တို့ကဟလာအခုက online တွေလည်းရှိနေတဲ့အခါကျတော့ Skype တို့ဟလာ Viber တို့အစရှိသဖြင့်Messenger တို့ကနေပြီးတော့လည်းဖြစ်ဖြစ်ကျွန်တော်တို့ကအဲ့လိုမျိုးထိတွေ့ဆွေးနွေးမှုတွေရှိရင်တော့ဘယ်နေရာကနေဘယ်သူကဘာလုပ်ကြမယ်ဆိုတာလေးပေါ့အဲ့ဒီရေဘူးရသဘောထားလေးတော့ပေါ်လာမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အားလုံးဟန်ချင်းညီညီတိုင်ပင်ပြီးလုပ်ကြရင်ကောင်းမယ်ပေါ့နော်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်
ကျွန်တော်ဒေါက်တာတင့်ဆွေကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဆိုတော့ကျွန်တော်ပြောခဲ့သလိုပဲဒီဒေါက်တာနိုင်အောင်လည်းပြောသွားပြီးပါပြီအာမနာတန်းသူမြင်တဲ့သူ့ရဲ့အမြင်တွေကိုဆိုတော့အခုချိန်ကတောင်းနေတောင်းအာနာမယ့်အချိန်လည်းမဟုတ်တော့ဘူးအားလုံးက88မှာမွေးဖွားလိုက်တဲ့နိုင်ငံရေးအေးလောကတွေကိုရောက်လာကြတဲ့သူတွေအားလုံးတပြေးညီနီးပါးဖြစ်နေတော့အားလုံးကလည်းအသက်အရွယ်အပြင်မတိမ်မရေးနေရှိနေကြပြီးအတွေ့အကြုံတွေကလည်းမတိမ်မရေးနေရှိနေကြတာပဲဆိုတော့ဆရာအမြင်ကရော80ဘယ်လိုခီးသွားကြမလဲကျွန်တော်တို့ခတ်တူတူလေးပြောပြပါဟု
တ်ကဲ့ကျွန်တော်တို့ပြပရောက်တွေကိုပြီးခဲ့တဲ့သမတာဦးသိန်းစိန်ကလည်းဖိတ်ခေါ်ပါတယ်အခုလည်းပဲဒေါ်အောင်ဆန်းစုကြည်အနာရကာသမှလည်းဖိတ်ခေါ်ပါတယ်ဦးသိန်းစိန်တက်တချင်းပြပအနေပြုံးငနေလူတစုကတော့သွားတာတွေ့ပြီးတော့ဒီ NLD ဆွတ်လက်ထက်မှာကျွန်တော်သိသလောက်ကတော့ပြောင်းဝင်တာအစ်ထပ်ပြီးတော့ဝင်တာကျွန်တော်တော့တွေ့သေးဘူးခင်ဗျာသို့သော်လည်းပဲခုနကဟိုလိုင်းရနေဆွေးနွေးတဲ့လူတယောက်ပေါ့ရှစ်လေးလို့ကျွန်တော်မြင်လာတဲ့ရှစ်လေးလို့နှုတ်ရှားမှုကြီးဟာနိုင်ငံရေးမျိုးဆက်တစ်ခုကိုကြကြနနမွေးထုတ်ပေးလိုက်ပြီးတာဖြစ်တဲ့အတွက်ကျွန်တော်အမှန်တမ ဟိုဝမ်းမြောက်စရာကောင်းတယ်ဆိုကျွန်တော်မြင်တယ်အဲ့ဒီထဲမှာပြပမှာရောက်တဲ့ပုံကိုယ်တွေမှာအတွေ့အကြုံပေါင်းများများစွာရှိတော့သူတို့ဟာကိုအသုံးချလို့ရှိရင်တော့ဟောတိုင်းပြည်ထူထောင်ရေးပေါ့နော်ပါတီတို့ဟိုအဖွဲ့အစည်းတို့ကျွန်တော်မပြောပါဘူးတိုင်းပြည်ထူထောင်ရေးတိုင်းပြည်ဟလာပို့ကောင်းလို့ရေးမှာအများကြီးထောက်ကူဟိုလုပ်နိုင်နေရှိနိုင်တယ်လို့ယူဆပါတယ်အဲ့တော့ဘာဟာခွာဟနေတယ်လေဆိုတာအာကျွန်တော်ဟိုပြောရတာလည်းနည်းနည်းရှုပ်တော့ပေါ့နော်အဲခွာဟချက်ရှိနေတယ်ဒါကိုအသုံးချနိုင်တဲ့ခွန်လန်းတွေကိုဟိုပေါ်ဆောင်တဲ့နေလို့ကျွန်တော်ယူဆပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာနိုင်အောင်ကကျွန်တော်တို့စောစောအုပ်ကူကြီးပြောထားတဲ့အကြံပေးချက်ကလည်းတော်တော်လေးဟိုပါတင့်တော်တဲ့အကြံပေးချက်ဖြစ်ပါတယ်ဆက်ပြီးတော့ဒီအင်အားစုတွေဟိုဟိုဘာရှေ့ဆက်ဘလို့နိုင်ငံရေးအရာဘလို့ရှေ့တိုးနေအောင်အရွေးကိုဘလို့ရွေးကြမလဲဆိုတော့တိုင်ပင်ကြရင်ကောင်းမယ်ပေါ့နော်ဆိုတာမျိုးအကြံပြုသွားရှိဒေါက်တာနိုင်အောင်ရဲ့အမြင်ကရောရှေ့ဆက်ဘလို့ပုံစံမျိုးနဲ့တွားတင်တယ်လို့မြင်ပါတယ်လဲကျွန်တော်တို့ခတ်တူတူလေးပြောပြပါဦး
ဟိုကျွန်တော်တခုဟိုဥက္ကိုကြီးပြောတဲ့ဥစ္စာကိုပြန်ပြီးတော့ဟိုတုံ့ပြန်ပြကျင်တာကတော့နော်ဒီ2012ခုနှစ်ဒီဂျော်ဆန်ဘောင်ရှစ်လေးလုံးကောင်းတဲ့လွတ်လာပြီးသိမိကြခင်ပါပဲအဲဦးသိန်းဆန်နေရောဟိုဒီပါရောက်သူတွေပြန်လာပါပေါ့နော်ဆိုတော့အဲ့ချိန်တွေကနေပြီးတော့ဟိုပြန်လာဖို့ကြိုးစားကြတာပေါ့ဆိုတော့ကျွန်တော်ပြောကျင်တာကအခုကိစ္စမှာပြည်ပမှာထိုင်ပြီးတော့လုံနေဖို့ကိစ္စတဲ့ပြည်ရင်းကိုပြန်လာပြီးတော့အဝိုင်းအားကချင်းနဲ့ဆိုကိစ္စကိုကျွန်တော်ကပြောချင်တယ်။နောက်ဥက္ကိုကြီးပြောတာသဘောတူတယ်။ကျွန်တော်ကတခုလုံးမှပြောကိစ္စမှာဟိုဘယ်ရှိတော့ဘယ်ဇက်ကွက်ကဘယ်နေရာနေကြကြမလဲပေါ့။ဒါအရာရှင်းတော့ဆိုတော့အခုဖြစ်နေတဲ့ကိစ္စကဘာလို့ဆိုပြပမှာရှိနေတဲ့ခလာဟိုဘာလဲဟိုမချင်းနဲ့လို့အော်နေဆိုတဲ့ဘိုင်းနဲ့ကျွန်တော်ကပြောချင်တာပြည်ရင်းကိုပြန်လာပြီးသို့မဟုတ်ချိတ်ဆက်ပြီးတော့လုပ်မယ်ဆိုတဲ့ကိစ္စကိုပို့ပြီးတော့ပြောချင်တယ်။နောက်တစ်ခုကကျွန်တော်တို့ဒီပြည်ပမှာရှိတဲ့ဒီ mainstream ပေါ့နော်ဒီကျွန်တော်ဒီတပေါင်းစုတွေပေါ့နော်တိုင်းသားတွေပါဝင်ရကျွန်တော်96ခုနှစ်လောက်တည်းကဒီသုံးခုဆိုင်တွေ့ဆုံဆွေးနွေးရေးနဲ့ dialogue လမ်းကြောင်းကိုနော်အဒေါန်ဆန်းသူရစပြီးတော့မှပြောတယ်ကုလသမဂ္ဂပြောတယ်အဲ့နောက်ပိုင်းနဲ့
ဟုတ်ကဲ့ဒါတော့ဖြတ်ပေးပါဦးဟုတ်ကဲ့
အဲ့ဒါကြာပြီးသားပေါ့နော်ဆိုတော့အဲ့ဒီနောက်ကိုကျွန်တော်တောက်လျှောက်လိုက်တာနော်အဲ့တော့1990မှာမဟုတ်ဘူးအဲ့လား2012ရွေးကောက်ပွဲပြီးပြီဟို2018ပြည့်ပြည့်နော်ဒီ2015နဲ့အလုံးထောက်ခံကြတာပဲနော်ဆိုတော့ဟိုကျွန်တော်တို့ကတာဘာလဲနေရာမဟုတ်ပဲနဲ့ဟိုတာဝန်ကိုကြိုးကြတဲ့ဥစ္စာမျိုးဖြစ်တာပေါ့နော
်ဟုတ်ကဲ့
ဆိုတော့ခုနကဦးကိုကြည့်ပြောတယ်လို့ပဲအလုပ်တွေကိုသူ့ကျန်းကျန်တန်းကျန်းကျန်းသူ့ဆိုင်ရာဆိုင်ရာသူ့နေရာသူ့နေရာကဏ္ဍနဲ့ပို့ပြီးဆွေးနွေးနိုင်တဲ့အခြေအနေတွေဒါမျိုးကိုဆွေးနွေးနိုင်ဖို့ကောင်းတယ်မာမိတ်ဆက်ဆံရေးလုပ်ရင်ဖို့ကောင်းတယ်နောက်ပြီးတော့တန်တရားတွေမယုံကြည်မှုတွေကြော်လွှားနိုင်တဲ့ဆင်းနေမှုတွေကိုစပြီးလုပ်ရင်ပိုကောင်းတယ်လို့ကျွန်တော်တင်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်အားလုံးပါဝင်ဆင်းနေကြသူတွေအားလုံးကျွန်တော်တို့ဟို25နှစ်တုန်းကငွေတူတုန်းကချခဲ့တဲ့ဆုံးဖြတ်ချက်တွေဘာဖြစ်သွားပြီလဲဆိုတော့ကျွန်တော်ဆင်းနေဖို့တောင်အချိန်မရလိုက်ဘူးဆိုတော့နောက်တစ်ပတ်မှာကျွန်တော်တို့ထပ်ပြီးတခြားအကြောင်းအရာတွေဆင်းနေကြသေးတာပေါ့ခင
်ဗျာ။ဆင်းနေကြတဲ့လေလိုက်အင်္ဂါညတဲ့လေလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်တင်ကီထိုက်တလဲပြောပြပေးပါအောင်ရှင်။
ရောဟင်ဂျာဒုက္ခသည်ကိစ္စဖြစ်ရှင်ရေးဝန်ဝန်ဆောင်ရွက်ချဖို့အာရှပစိဖိတ်ဒေသကအစိုးရတွေနဲ့စီးပွားရေးခေါင်းဆောင်တွေကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကဒီကနေ့တိုက်တွန်းပါတယ်။လူမောင်ခိုကုမှုလူကုန်ကုမှုနဲ့ဆက်ဆက်တဲ့နိုင်ငံဖြတ်ကျော်မှုခင်းများတိုက်ဖြတ်ရေးဘာလီ process ကိုတက်ရောက်တဲ့နိုင်ငံ26နိုင်ငံကဝန်ကြီးတွေကိုဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတိုက်တွန်းလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကိုထောက်ပံ့ကြဖို့ရခိုင်ပြည်နယ်တွင်ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေမှာကူညီကြဖို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတိုက်တွန်းလိုက်ပါတယ်။အီရန်နိုင်ငံအပေါ်စီးပွားရေးအရာတန်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်ပြည်ထောင်စုကပြန်ပြီးချမှတ်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေကန့်သတ်နိုင်ရေးဖိအားပေးတဲ့အနေနဲ့အမေရိကန်ဘက်ကချမှတ်ခဲ့တဲ့တန်ခတ်ပိတ်ဆို့မှုတွေကို2015ခုနှစ်နိုင်ငံတကာသဘောတူညီချက်နဲ့ဖယ်ရှားပေးခဲ့ပြီးတဲ့နောက်မှာအခုလိုပြန်ပြီးတော့ဒဏ်ခတ်တာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Peter Hamley ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ7450နဲ့51တို့ကနေဖတ်ယူနားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ကောင်းသောညချမ်းဖြစ်ကြပါစေ။
This program has come to you from the Voice of America, Washington.